to the Voice of America in Burmese.
Mingla ba khmyar. View American Day 2022 January 22 ye Odoni Manifest season re go American Bureau su Washington DC myo ro ga ni flight meter 3240 a pye flight meter 190 kilowatt stinger khunga ro ga ni dai yai na sin nain da lo view ye Facebook stamina view Burmese news ga ni le dai yai thauk lin pe ni ba re ဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမထုံးကတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမတ်တင်ကြီးထိုင်မြဲကျွန်တော်ကြိုသိမ်းပြပြမှာပါ။သမရထုံးနဲ့ထရမ့်အပေါ်တရားဆွဆူထားတာကိုထက်လူတော်မှကြားနာစစ်ဆေးမှုစတင်နေပြီဖြစ်ပါတယ်။လူလတ်တော်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အပြစ်သက်အစင်ကစားမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုစက်ပြီးစုံစမ်းစစ်ဆေးတရားဆွဆူဖို့သမရဦးမြင့်ကရှေ့နေကြုံရုံကိုပို့ထားပါတယ်။အမေရိကန်ပြည်ဦးမင်းဗီဇာကန့်တတ်မဲ့နောက်တူးနိုင်ငံစီးနှင်းမှာမြန်မာနိုင်ငံလည်းပါတယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။ဒီသတင်းတွေနဲ့အတူစာစင်စောက်ကိုထိတဲ့သတင်းတွေကိုလည်းသိရပါမှာဗျာ။
ဒီလိုထိတန်းရောက်တဲ့တွေပြီးနားဆင်ရမယ့်သတင်းတော်တစ်ပုဒ်မှာလွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင် ICOE ရဲ့အစည်းအဝေးအပေါ်ပြည်တွင်းအကြက်ကတ်တချို့ကဘယ်လိုသဘောထားတွေရှိပါသလဲ
။ဒါပေမဲ့သူတို့ရဲ့အကြံပြုချက်တွေမှာစုံစမ်းစစ်ဆေးပြီးတော့တွေ့ရှိလာတဲ့အဖြစ်ရှိတဲ့သူတွေကိုဖြည့်ရောက်စွာအရေးယူဖို့အတွက်တိုက်တွန်းထားတဲ့အကြံပြုချက်မပါဘူး။
2019မြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းရေးမှာဒီမျိုးတုံးတက်ပြမှုရွေချက်မရှိဘူးလို့ဆိုတဲ့အစည်းအဝေးစာအပေါ်ဝေဖန်တုံးတက်ချက်တွေကိုမကြခင်နားဆင်ရပါမယ်။ဒါအပြင် American ASEAN အထူးထိပ်သီးအစည်းအဝေးကိုဒေါက်ဆန်းစုကြည်ကိုရန်တက်ရောက်ခြင်းအဖြစ်တွတ်တမှုတစုံတရာရှိလိမ့်မယ်ဆိုတဲ့အကြောင်းနဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရဲ့နောက်ဆုံးအခြေအနေသတင်းလွှာတော့အပြင်ကမ္ဘာသတင်းတွေတဲကမြန်မာပြည်သတင်းတွေကိုလည်းနားဆင်ကြရပါမယ်။ဒီသတင်းလွှာတွေမတိုင်ခင်တော့ဗိုလ်တုံးနဲ့မနေ့ကနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ပေါ်တရားဆွဆူထားတာကိုထက်လွတ်တော်မှကြားနာစစ်ဆေးဖို့အင်္ဂါနေ့ကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။သမ္မတအာဏာကိုလွှဲကစားလုပ်မှုလွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တာနှောက်ယှက်မှုဆိုတဲ့စွဲချက်တစ်ခုကိုသမ္မတကကျူးလွန်ထားသလားဆိုတာကြားနာစစ်ဆေးဖို့စတင်လှုပ်ဆောင်တာဖြစ်ပြီးဒါဟာအမေရိကန်တမိုင်းမှာ၃ချိန်မြောက်ပဲရှိသေးတဲ့ကြားနာစစ်ဆေးမှုဖြစ်ပါတယ်။ထက်လွတ်တော်ရီပပ်ဘလီကန်လူများစုကောင်းဆောင်မစ်မကွန်နယ်အဆိုပြုထားတဲ့အချိန်စရားနဲ့တတ်မှတ်ချက်မူပေါင်းတွေဟာကြားနာစစ်ဆေးမှု80%လောက်ဆောင်ဖို့ညှတာတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့သမရထရမ်ရဲ့ဥပဒေကျိုးဆောင်ဖွဲ့အကြီးအကဲပက်တစီဘိုလုံးကပြောပါတယ်။သမရဟာမှားယွင်းလို့ဆောင်ထားတာဘာမှကိုမရှိတာကြောင့်စွဲချက်နှစ်ခုအတွက်အပြစ်မရှိဘူးဆိုတဲ့ရလဒ်ထွက်လာစေမယ့်နည်းလမ်းဖြစ်တယ်လို့လည်းရှင်းနေစီဘိုလုံးကဆိုပါတယ်။ဂျာနာစစ်စီဘွဲစတင်ချိန်မှာတော့ဗိုလ်ဒူးလေးကနေစနေနေ့အထိတရက်ကို7နာရီကြာလုပ်မဲ့အစီအစဉ်ကိုမစ္စတာမကွန်းလို့ကပြန်ရုပ်သိမ်းသွားပါတယ်။အဲဒီစားတရက်ကို7နာရီကြာဂျာနာစစ်စီဘိုပြန်တင်ပါတယ်။အော်ရိုဒေါ်ကလွတ်ထားတဲ့တရက်လူလို့ဆောင်ကြမဲ့မန်နေဂျာတွေကတရက်ကို7နာရီကြာ3ရက်တင်ပြရမှာဖြစ်ပြီးအဲ့တော့သမရထရမ်ရဲ့ရှင်းနေတွေကအလားတူတရက်၈နာရီကြာ၃ရက်ခြေပပြောဆိုကြမှာဖြစ်ပါတယ်။လက်ရှိအတန်လွင့်နေချိန်အထိအထက်လွတ်တော်မှာဒီဂျာနာစစ်ဆေးမှုကိုဘယ်လိုလုပ်ဆောင်မယ်ဆိုတဲ့တတ်မှတ်ချက်တွေချမှတ်ဖို့အပြန်အလှန်ပြောဆိုနေကြဆဲရှိပါတယ်။
ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာအင်ကာနစ်ကအဖွင့်ပေးကွန်ပြောတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအဓိကကျတဲ့ကုန်သွယ်ရေးသဘောတူညီချက်နှစ်ခုပြီးပတ်ပြတ်ခဲ့တာကိုအမွန့်တင်ပြောဆိုပြီးအမေရိကန်တို့အနေနဲ့တခါမှမရဘူးတဲ့အောင်မြင်မှုမျိုးထပ်ပြီးရရှိခဲ့တာလို့ကြေညာခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်မှသမ္မတကိုတရားစွဲဆိုစစ်ဆေးမှုစတင်တော့မဲ့နိုင်ပိုင်းအလို့မှာသမ္မတထရန့်အခုမိန့်ကွန်းကိုပြောဆိုတာပါ။လူလက်တန်းစားလုပ်သားတွေနဲ့ကုမ္ပဏီတွေအတွက်အောင်မြင်မှုတွေအဖြစ်သမ္မတထရန့်ဘက်ကဂုဏ်ယူပြောဆိုခဲ့တဲ့အထက်မှာတော့တရုတ်နယ်ကုန်သွယ်ရေးသဘောတူညီချက်ပထမအဆင့်နောက်အထက်လွှတ်တော်ကအတည်ပြုထားတဲ့ကနေဒါမက္ဆီကိုတို့နဲ့ကုန်သွယ်ရေးသဘောတူညီချက်တစ်တူလည်းပါဝင်ပါတယ်။ကမ္ဘာစီးပွားရေးဖိုရမ်မှာပဲပြီးခဲ့တဲ့နှစ်နှစ်တုန်းကကြီးမြတ်တဲ့အမေရိကန်အဖြစ်ပြန်လည်ဖော်ဆောင်နေတဲ့အကြောင်းသူပြောခဲ့ပါကြောင်းဒီကနေ့မှာတော့အမေရိကန်ဟာဆိုရင်ကမ္ဘာမှာဘယ်တော့မှမတွေ့ကြုံဘူးခဲ့တယ်လို့မျိုးစီးပွားရေးတွတ်တက်မှုကြီးထဲမှာရောက်ရှိနေပြီဆိုတာကိုဂုံယူစွာကြေညာကြောင်းသမ္မတထရန့်ကမင်ကွန်းမှာထည့်သွင်းပြောဆိုပါတယ်။တခြားနိုင်ငံတွေအနေနဲ့လည်းသူ့ရဲ့ဥဆောင်မှုကိုလိုက်ပြီးအလုံးမဖြစ်တဲ့ဘျူရိုကရေစီရန်တရားကနေနိုင်ငံသားတွေကိုလွတ်မြောက်စေဖို့သမ္မတထရန့်ကတိုက်တွန်းသွားပါတယ်။
ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်တက်ရောက်တဲ့သမ္မတဒေါ်နယ်ထရမ့်မှာအင်္ဂါနေ့ကတော့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းနဲ့ဖိုရမ်ပြင်ပမှာဒီကြားတွေ့ဆုံပြီးအမေရိကန်နဲ့ပါကစ္စတန်ကြားဆက်ဆံရေးတိုးတက်လာနေတာကိုကြေညာပြောဆိုပါတယ်။အာဖဂန်နစ္စတန်စစ်ပွဲအတွက်ရေရှည်ခိုင်မာတဲ့နိုင်ငံရေးဖြစ်တခုရှာဖွေရေးဆက်ပြီးစူးစမ်းသွားကြဖို့ခေါင်းဆောင်လို့ဦးသဘောတူကြတယ်လို့တွေ့ဆုံပွဲပြီးအမေရိကန်ရဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်။ဆွေးနွေးကြတဲ့ကိစ္စရပ်တွေထဲမှာအမေရိကန်နဲ့ပါကစ္စတန်ကြားကုန်သွယ်ရေးတိုးချဲ့ဖို့ကိစ္စလည်းပါတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ ကျွန်တော်တို့တိတ်ကိုစင်ပြေနေပါတယ်ပါကစ္စတန်နဲ့ဒီလောက်နီးကပ်တဲ့ဆက်ဆံရေးမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးလို့ဝန်ကြီးချုပ်ခန်းနဲ့တွေ့ဆုံမှုအစမှာသမ္မတထရမ်ကသတင်းတော့တွေကိုပြောပါတယ်2019ခုနှစ်မှာသမ္မတထရမ်ကဝန်ကြီးချုပ်ခန်းကိုအင်ဂျီတော်မှာလက်ခံတွေ့ဆုံခဲ့ပြီးချိန်ကလေးကဆိုရင်သူတို့နှုတ်ကူးချင်းတွေ့ဆုံတာဟာ၃ချိန်မြောက်ပါအမေရိကန်နဲ့ပါကစ္စတန်အကြားဆက်ဆံရေးတိုးတက်လာတဲ့အဓိကအကြောင်းတစ်ခုကတော့ပါကစ္စတန်အင်းကြီးချင်းအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နဲ့တိုက်နေတဲ့တာလီဘန်တွေနဲ့အမေရိကန်အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေဆက်လုပ်နိုင်ဖို့ပါကစ္စတန်ကဂျာဝင်ပူပေါင်းလှုပ်ဆောင်ပေးတာကြောင့်ဖြစ်ပါတယ်ပါကစ္စတန်နဲ့အိန္ဒိယအကြားကက်ရှမီးယားဒေသပိုင်ဆိုင်မှုအရေးအငင်းပွားနေတဲ့ပေါ်အကူအညီလှုပ်ဆောင်ပေးဖို့တို့အနေနဲ့အဆင်သင့်ပဲလို့လည်းအင်္ဂါနေ့တွေ့ဆုံပွဲတွင်သမ္မတထရမ်ကပြောသွားပါတယ
်အမေရိကန်ပြည်ထောင်စုဘော့စတန်ကတက္ကသိုလ်ကိုပြန်လာတက်တဲ့အီရန်ကျောင်းသားတဦးကိုအမေရိကန်ကပြည်ဝင်ခွင့်မပေးဘဲပြန်ပို့လိုက်ကြောင်းလွှင့်မှုဆိုင်ရာရှေ့နေတွေကပြောပါတယ် North Eastern တက္ကသိုလ်ကအသက်24နှစ်အရွယ်ဘွဲ့ချိုကျောင်းသားမိုဟာမက်ရှာဟက်ဒါဟနီဟူစိန်ကတရားဝင်ကျောင်းသားဗီဇာနဲ့တနင်္လာနေ့မှာ Boston International လိုဂန်လေဆိပ်ကိုဆက်ရောက်လာခဲ့တာဖြစ်ပြီးအမေရိကန်အောက်ခွန်နဲ့နေဆက်ထိန်းချုပ်ရေးဌာနကဖမ်းဆီးခဲ့တာပါကောလိပ်ပြန်တက်နိုင်ရေးအတွက်ပြည်ဝင်ခွင့်ပြန်ပေးဖို့တနင်္လာနေ့ညမှာပဲရှေ့နေတွေကအရေးပေါ်အတနာခံစားတည်သွင်းခဲ့တယ်လို့ Massachusetts American Civil Liberties Union ကပြောပါတယ်။ဒါဟန်နီအနေနဲ့ကြားနာမှုလုပ်မဲ့အင်ကာနေ့မနေ့စင်နာရီထိအမေရိကန်ပြည်ထောင်စုမှာဆက်ပြီးနေထိုင်ဖို့ Massachusetts District တရားရုံးကအမိန့်တရားထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့အမေရိကန်အောက်ခွန်နဲ့နေဆက်ထိန်းချုပ်ရေးဌာနကတနင်္လာနေ့ညမှာပဲသူ့ကိုအမေရိကန်ကထွက်မဲ့လေရင်ပေါ်ပြန်တင်ပေးလိုက်တာဖြစ်ပါတယ
်ဒီ UI American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 933 5.40 kHz 983 5.48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရောင်းနေဗုဒ္ဓနိမနက်ဖက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီအစဉ်မှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့နိုင်ငံတော်သမ္မတကကော်မရှင်ရဲ့အစီအစဉ်အပြည့်စုံကိုနောက်ဆက်တွဲတွင်နဲ့အတူပြည်တော်စုရှိနေချုပ်ရုံးကိုပေးပို့ပြီးဖြစ်တယ်လို့ဇန်နဝါရီလ21ရက်နေ့စွဲနဲ့နိုင်ငံတော်သမ္မတရုံးရဲ့တင်ပြထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပြည်ပခါတွေအတွင်းပစ္စည်းဥစ္စာဖျက်ဆီးခံရတာ၊ဒါမှမဟုတ်လူရတာ၊ဒါမှမဟုတ်ကျေးဇူးတော်ကကျူးလွန်ခဲ့တဲ့တခြားရာဇဝတ်မှုကြီးတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့ဖြစ်တယ်လို့သမ္မတရုံးထုတ်ပြန်ချက်မှာပါရှိပါတယ်။အာဆာအဖွဲ့ဝင်တွေနောက်မှမဟုတ်အလိုလိုပူးပေါင်းပါဝင်ခဲ့သူတွေကကျူးလွန်ခဲ့တဲ့ကြီးလေးတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့တရားစွဲဆိုဖို့ဘယ်လိုလုပ်သင့်လဲဆိုတာစစ်ဥပဒေချုပ်နဲ့လိုအပ်သလိုတိုင်ပင်ဆောင်ရွက်တော့ဖို့လေပြည်တော်စုရှိနေချုပ်ကသမ္မတကအကြောင်းကြားထားပါတယ်။တမ်းမတော်သားတွေကျူးလွန်ခဲ့တယ်လို့ဆက်ဆွဲထားတဲ့ရာဇဝတ်မှုတွေအထူးသဖြင့်မင်းကြီးနဲ့ချွတ်ပြင်ကြေးရွာတွေမှာတပ်ဖြတ်မှုတွေထပ်ပြေးသွားတဲ့မွတ်စလင်တွေရဲ့ကြီးတေးရွာတွေကနေအိမ်တွေမီးလောင်လာကိုတားဆီးဖို့ပြက်ကွက်ခဲ့တာတွေအတွက်တပ်မတော်စစ်ဥပဒေချုပ်ရုံးအနေနဲ့လက်ရှိစုံစမ်းစစ်ဆေးမှုနဲ့တရားစွဲဆိုမှုတွေကိုတိုးချဲ့လှုပ်ဆောင်နိုင်ရေးကော်မရှင်ရဲ့အစီအစဉ်အပြည့်စုံနဲ့နောက်ဆက်တွဲတွေကိုသမ္မတကဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတပ်မတော်ကောင်ရေးဦးစီးချုပ်ထံပေးပို့ခဲ့ပြီးဖြစ်တယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ် ICOE ရဲ့ပြည်သက်အစီအစဉ်မှာနောက်ဆက်တွဲ30ခုအပါအဝင်စုစုပေါင်းစာမျက်နှာ450ကျော်ပါပါတယ်အဲ့ဒီအစီအစဉ်ကစားအနှစ်ချုပ်ဖော်ပြချက်ကိုအများပြည်သူဖတ်ရှုနိုင်ဖို့သမ္မတရဲ့ညွှန်ကြားချက်နဲ့အင်္ဂါနေ့ကထုတ်ပြန်ပေးခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့အငင်းပွားပွဲပြည်ဝင်ခွင့်ထိန်းချုပ်ကန့်သတ်မဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့အင်္ဂါနေ့တော့သတင်းတွေကိုကိုကာပီ Reuters သတင်းကဖော်ပြပါတယ်။သမ္မတထရန့်အစိုးရဘက်ကပြည်ဝင်ခွင့်ကန့်သတ်နိုင်ငံများစီမှာနောက်ထပ်9နိုင်ငံထပ်ထည့်ဖို့စီစဉ်နေတဲ့အကြောင်းအဲ့ဒီနိုင်ငံတွေကတော့မြန်မာ Belarus Eritrea Kyrgyzstan, Nigeria, Sudan နဲ့ Tanzania တို့ဖြစ်တယ်လို့သတင်းကဖော်ပြပါတယ်။ဒီထဲကတချို့နိုင်ငံတွေကတော့ American ပြည်ဝင်ခွင့်ဗီဇာအမျိုးအစားတချို့ကိုသာကန့်သတ်မှာဖြစ်တယ်လို့ Wall Street Channel ကဖော်သတင်းကဖော်ပြပါတယ်။အခုသတင်းထွက်နေတဲ့နိုင်ငံတွေစီးရင်ကအတိမဖြစ်သေးကြောင်းနဲ့အပြောင်းလဲတွေလည်းရှိနိုင်တယ်လို့ Politico website မှာလည်းဖော်ပြထားပါတယ်။ American ပြည်ဝင်ခွင့်ကန့်သတ်ထားတဲ့နိုင်ငံတွေထဲမှာနောက်ထပ်နိုင်ငံတွေထပ်တိုးဖို့စဉ်းစားသုံးသပ်နေကြောင်း American သမ္မတ Trump က Wall Street Channel နဲ့တွေ့ဆုံမေးမြန်းမှုမှာပြောဆိုထားပေမဲ့ဘယ်နိုင်ငံတွေလဲဆိုတာကိုတော့ပြောဖို့ညှင်းဆိုထားပါတယ်
။ဒီနိုင်ငံလည်းပဲဝူဟန်မြို့မှာပြန့်နှံ့ဖြစ်ပေါ်နေတဲ့ virus ပိုးအသစ်တစ်မျိုးအမေရိကန်ပြည်ထောင်စုမှာပထမဆုံးကူးစက်ခံရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပေါ်နေတဲ့ဒေသကနေပြီးခဲ့တဲ့သတင်းဘက်ကပြန်လာတဲ့ဝါရှင်တန်ပြည်နယ်ဒေသခံတူကစီယက်တိုမြို့နားမှာစစ်ရုံတင်ထားရတယ်လို့ပြောတဲ့အကြောင်း EP သတင်းတပုတ်မှာဖော်ပြထားပါတယ်။ ဆိုဟိုမစ်ခရိုင်မှာနေထိုင်သူလို့ပဲပြောထားတဲ့အသက်30ကျော်အရွယ်မျိုးသားဟာအခြေအနေကောင်းပြီးဈေးဘက်ဝန်ထမ်းတွေဒါမှမဟုတ်အများပြည်သူတွေအန်ဒရယ်ရှိတယ်လို့မသတ်မှတ်တဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်အမေရိကန်လူထုအတွက် virus ပိုးကြောင့် Android ဖြစ်လာနိုင်ခြင်းဟာသိပ်ကိုနည်းပါတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကအလေးနဲ့ပြောထားပါတယ်။တရုတ်ပြည်မှာဒီ virus ပိုးကူးစက်ခံထားရသူပေါင်း300လောက်ရှိနေပြီးသေဆုံးသူ6ဦးရှိသွားပါပြီ။ virus ပိုးကူးစက်ခံရသူဟာချောင်းဆိုးတာ၊အဖျားတက်တာ၊အသက်ရှူရခက်ခဲတာနဲ့နမိုးနီးယားအဆုတ်အောင်ရောဂါတွေခံစားရနိုင်ပါတယ်။ဒီလိုနိုင်ငံမြန်မာပိုင်းရောဂါပိုးကူးစက်မှုတွေအဖြစ်ထိုင်း၊ဂျပန်၊တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ကပြောထားပြီးအခုအမေရိကန်မှာပါလာတာပါ။ကမ္ဘာတော်ကလေဆိပ်တွေမှာရုပ်နေငံကဝင်လာတဲ့ခီးတွေကို virus ပိုးကူးစက်ခံထားရတဲ့လက္ခဏာတွေရှိမရှိစမ်းသပ်စစ်ဆေးတာတွေကိုလည်းတိုးမြှင့်လှုပ်ဆောင်နေကြပါတယ်
။ဆိုမာလီယာစစ်သွေးကြွအဖွဲ့ Al-Shabaab ရဲ့ပြည်ပတိုက်ခိုက်ရေးသမားတွေတဲကအစ်စ်မြင့်ဆုံးအကြီးတန်းတာဝန်ရှိသူတူကသူ့လက်နက်ချအညံ့ခံလိုက်ပြီးအခုတော့မြို့တော်မိုဂါဒီရှုမှာဆိုမာလီအစိုးရထံမှရှိနေကြောင်းပြောဆိုလိုက်ပါတယ်။ Al-Shabaab အဖွဲ့နဲ့ပူးပေါင်းဖို့ Zubair Al-Muhaji က2006ခုနှစ်မှာဗြိတိန်နိုင်ငံလန်ဒန်ကနေလာရောက်ခဲ့သူပါ။ Al-Shabaab အဖွဲ့တွင်အစစ်အရာရုတက်ခဲ့ပြီးနောက်ဆုံးမှာတော့အဖွဲ့ရဲ့ဘာသာရေးဆိုင်ရာပညာရှင်များရဲ့ရှူအားကောင်စီအဖွဲ့ဝင်တဦးဖြစ်လာခဲ့ပါတယ်။2013ခုနှစ်မှာတော့ Al-Shabaab အဖွဲ့ရဲ့ M Niyat အဖွဲ့ကသူ့ကိုဖမ်းဆီးပြီးထောင်သုံးနှစ်ချခဲ့ပြီးနောက်မှာတော့ Al-Shabaab အဖွဲ့နဲ့သဘောထား क्वे ပြခဲ့တာဖြစ်တယ်လို့ Ivory Coast နယ်ပွား El Muhajia က VOA Somalia ဌာနရဲ့ Investigative Dossiery အစီအစဉ်မှာပြောကြားခဲ့ပါတယ်။သူလက်နဲ့အညံ့ခံလိုက်ရတဲ့အကြောင်းကတော့ Al-Shabaab အဖွဲ့ကမွတ်စလင်တွေနဲ့ကဘာကိုလိမ်ညာနေတာကြောင့်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ
်ပေါ်တော့နေမနဲ့ထိတ်တဲရောက်တဲ့နေကိုကိုကြော်ကြော်သိနေမတ်တင်ကြီးထိုက်တူဖြောပြခဲ့တာပါဆက်လက်ပြီးမြမဆိုင်ရာတဲ့ရင်းလွာတွေကိုဇက်တိုင်နာဆင်ကြရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြမစစ်တပ်ရဲ့နယ်မြေရှင်းလင်းရေးမှာလူမျိုးတုံးတပ်ဖြတ်မှုကိုရွေချက်ရှိရှိလှုပ်ဆောင်ခဲ့ခြင်းမရှိကြောင်းလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အစီရင်ခံစာကအတိအကျပြောဆိုထားတော့ပေါ်မေကွန်ထုတ်သူတွေရှိသလိုအကောင့်ဘက်ကရှုမြင်ကြသူတွေလည်းရှိပါတယ်အပြည့်အစုံကိုတော့ VOA သတင်းထောက်မေခါကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ကဇန်နဝါရီလ20ရက်နေ့ထုတ်ပြန်ထားတဲ့ညင်ကြက်အရာစာမျက်နှာ400ကျော်ရှိတဲ့သူတို့နောက်ဆုံးအစီရင်ခံစာကိုမြမအစိုးရကိုပေးပို့လိုက်ပြီလို့ဖော်ပြထားပါတယ်ဒါပေမဲ့ ICOE ဘက်ကပွင့်လင်းမြင်သာမှုရှိရှိအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့အပေါ်နိုင်ငံတကာလူမှုအဖွဲ့အစည်းတွေတော်တော်များများကပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိခဲ့ပါတယ်ပြည်တွင်လူခွင့်လှုပ်ရှားသူတဦးဖြစ်တဲ့ညီမချင်းမြန်မာကဦးအောင်မျိုးမင်းကတော့ ICOE ရဲ့ဇင်ညာချက်မှာစစ်ရာဇဝတ်မှုကျူးလွန်တာတွေရှိတယ်ဆိုတဲ့အချက်တွေကိုသူတို့အစီရင်ခံစာမှာဖော်ပြထားပေမဲ့ဘလို့အရင်ယူဆောင်ရွက်တင်လဲဆိုတာကိုဖော်ပြထားတာမရှိတာကထောက်ပြစရာဖြစ်စေတယ်လို့ဆိုပါတယ်
။ဒီက highlight ထားလုပ်တဲ့ကိစ္စကဒီချက်တွေကိုစုံစမ်းစစ်ဆေးဖို့ဆက်လက်လုပ်ဆောင်ရမယ်လို့ပြောထားတယ်။ဒါပေမဲ့သူတို့ရဲ့အကြံပြုချက်တွေမှာစုံစမ်းစစ်ဆေးပြီးတော့တွေ့ရှိလာတဲ့အဖြစ်ရှိတဲ့သူတွေကိုချိရောက်စွာအရေးယူဖို့အတွက်တိုက်တွန်းထားတဲ့အကြံပြုချက်မပါဘူး။ကျွန်တော်တို့အဲ့ဒီအခြေအနေကစုံစမ်းတော့စုံစမ်းဒါပေမဲ့အရေးယူမှုအပိုင်းကိုသိပြီးတော့ထောက်ပြထားတာမရှိတဲ့အတွက်ကျွန်တော်တို့လက်ရှိအခြေအနေမှာဖြစ်နေတဲ့နိုင်ငံတကာကြာစွေးမှုဥပဒေချိုးဖောက်မှုတွေဖြစ်နေတယ်ဒါကြောင့်နိုင်ငံတကာဥပဒေထုတ်ထုတ်လို့ရရည်ရွယ်ရမယ်ဆိုရဲဟာကိုသူတို့လည်းသိပြီးတော့ဒါကိုဟိုစဉ်းစားထားတဲ့ပုံစံမရှိဘူးဆိုတာဒါတော့ကျွန်တော်သတိထားမိတယ်ဗ
ျရခိုင်ကော်မရှင်အဖွဲ့ဝင်ဟောင်းဟာဂျီဦးအေးလွင်ကတော့အစီရင်ခံစာကရခိုင်ပြည်နယ်အတွင်းမတူညီတဲ့လူမှုအဖွဲ့တွေအတွက်ထိရောက်မှုတစုံတရာရှိစေတယ်လို့တုံ့တက်သွားပါတယ်
တဲ့ချက်ကတော့သူတို့သုံးထားတဲ့အသုံးအနှုန်းလေးပေါ့နော်သုံးထားတဲ့ data လေးတွေမှာဟိုလောကျော်အားသုံးနေဆိုတဲ့ဟာတော့ကျွန်တော် state counselor လည်းသုံးတယ်ဒီအခုဒီမှာကသူက war crime ဆိုတာကိုလည်းသုံးထားတယ်နောက်ပြီးတော့ဒီ human rights violation မှာလည်းပဲဒါအပြင်းအထန်ဆိုတာကိုသူကသုံးထားတယ်နော်အဲ့ဒါဒီဟာကျွန်တော်ထူးခြားချက်ကလေးတွေလို့ကျွန်တော်မြင်ပါတယ်ခင်ဗျာအဲ့တော့ဒီလိုပြစ်ဒဏ်ကနောက်မဖြစ်အောင်အရင်တော့ရှိခဲ့တဲ့ family မျိုးသဟဇာတလူပြန်ရအောင်လုပ်ဖို့အတွက်ကဒီလွဲမှားနေသောမှားယွင်းချက်တွေကိုပြန်ပြီးတော့ပြင်ဆင်ရမယ်ဆိုတော့ဒီသင်္ကန်းစာလေးကိုယူနိုင်မယ်ဆိုရင်ဒီ report ကအကျိုးရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ
်။ ICJ နိုင်ငံတကာတရားရုံးကနေမြန်မာကမ်ဘီယာအမှုမှာကြားပြတ်အရေးပေါ်စီမံမှုထားတဲ့မထားတဲ့ 送片车查了嘛木 ，ICOE 的执行看啥个 ？ICJ 送片木阿婆带药木的送的呀，是奶奶路，奶奶伊里啦东得都，秋个东得大瑞西的阿婆，我唔有名个咯，带药木是奶奶嘛听不路，东边来吧嘞，我唔有名个咯。这个人嘛，偏远的呀，伊生意不老济，用钱也唔来收嘞，没个女，奶奶的个不个美女的阿婆。
မေခတင်ပြသွားကြတာပါမြန်မာနိုင်ငံတွင်းကျင်းတွင်းနေရတဲ့ရခိုင်ပြည်နယ်ပြည်ပကကြောင့်မြန်မာကိုအနောက်နိုင်ငံတွေကဝိုင်းဝန်းဖိအားပေးနေချိန်မှာပဲမကြာခင်လပိုင်းအတွင်းအမေရိကန်ပြည်ထောင်စုမှကျင်းပဖို့ရှိတဲ့ American ASEAN အထူးထိပ်သီးအစည်းအဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရောင်ကိုယ်တိုင်တက်ရောက်ခြင်းအဖြစ်တွတ်တမှုတစုံတရာရှိလိမ့်မယ်လို့ American ASEAN အတိုင်းဝိုင်းဘက်ကမျှော်လင့်နေကြပါတယ်American ASEAN ထိပ်သီးအစည်းအဝေးကို American သမ္မတ Donald Trump အစိုးရကအခုအချိန်မှာဘာကြောင့်ကျင်းပရသလဲမြန်မာနိုင်ငံအတွက်ဒီထိပ်သီးအစည်းအဝေးကဘယ်လောက်ထိအရေးပါပါမလဲ Washington အခြေစိုက် American ASEAN စီးပွားရေးကောင်စီအဖွဲ့ရဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ရေးမှူးကိုလှဖုံးမြင့်ကိုမအင်ဂျင်နိုင်ကဆက်သွယ်မြင့်မြန်ရမှာသူကအခုလို့စပြောပါတယ်
မြန်မာနိုင်ငံအတွက်ရောအရှေ့အာရှဒီ ASEAN division တစ်ခုလုံးအတွက်ပေါ့နော်အဓိကကျွန်တော်တို့သုံးသပ်တာတော့ဒီစီးပွားမှာဘာတွေများဆွေးနွေးမလဲဘယ်လိုမျိုးသွားရလာပြီးထွက်လာမလဲဆိုတော့ကျွန်တော်တို့ကြည့်ရမယ်ကြည့်ရင်ကျွန်တော်ကတော့အဲ့တော့၃ပိုင်းခွဲပထမတော့လုံခြုံရေးနဲ့ပတ်သက်တဲ့အခါမှာအခုအရှေ့အာရှရဲ့ ASEAN ထိပ်သီးနိုင်ငံတော်များများရဲ့တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့တရုတ်နဲ့ညီစွန်းနေတဲ့ဒီ territory အထူးကြီးညီစွန်းမှုတွေအဲ့ဒါကို American ဘက်ကနေဘယ်လိုမျိုးတော့ဝင်ပြီးတော့ဒီတိုင်းမှာဒီဖြည့်ရှင်းမြတ်ဖြည့်ဖြည့်လုပ်ပေးနိုင်မယ်ဆိုတာကိုဆွေးနွေးမယ်လို့ကျွန်တော်တုံ့သက်တယ်။နောက်တစ်ခုကတော့ကုန်သွယ်ရေးပေါ့နော်။ကုန်သွယ်ရေးနဲ့စီးပွားရေး။နောက်တစ်ပိုင်းကဘာလဲဆိုတော့ဒီလမ်းမတာဆက်သွယ်ရေးတိဆောက်ရေးမျိုးပြူပြဖွံ့ဖြိုးတိုးတက်ရေးပေါ့နော်။အဲ့ဒီမှာ American ဘက်ကနေဘယ်လိုပါဝင်ဖို့ရှိမှာလဲ။တရုတ်က One Belt One Road ဆိုရဲသူရဲ့ဟို program သူရဲ့အကြံကြားနဲ့ငွေကိုချိန်အောင်ဆက်သူရင်တပြင်းလုံးမှာထည့်နေပြီ။အဲ့တော့အဲ့ဒါကို American ဘက်ကနေဘယ်လိုမျိုးတိုက်ခိုက်တာမဟုတ်ဘူးဆိုတော့ balance ဘယ်လိုလုပ်မလဲပေါ့နော်အဲ့တော့သုံးသပ်တဲ့အခါမှာအခုတမရထရမ်က DFC ဆိုပြီး Development Finance Corporation ဆိုတဲ့အဖွဲ့ကိုသူထူတောင်းတယ်အဲ့ DFC မှာအမှန်ရင် budget က60 billion ရှိတယ် US dollar ဒါပေမဲ့အဲ့ budget ကိုဘယ်လိုမျိုးသုံးချမယ်ဆိုတော့သူကတည်းကအတိအကျပေါ့နော်ဒီလမ်းမြမြေပေါ့မပေးသေးဘူးမပေးသေးတော့ဒီလာတဲ့ကောင်းဆောင်တွေနဲ့ဒီကိစ္စကိုပဲတိုင်တယ်မလားအဲ့ဒါကိုကျွန်တော်ကြည့်ရမယ်ရှင်းအောင်အခြားတခြားနိုင်ငံတွေအတွက်ဖွံ့ဖြိုးတိုးတက်မှုကိုဘယ်လိုမျိုးပေါ်ဆောင်ပေးမယ်ဆိုတော့ဆွေးနွေးတိုင်နေမယ်လို့ကျွန်တော်တို့ယုံကြည်တယ်။အဲနောက်ဆုံးတစ်ခုကတော့ဒါကျွန်တော်ခေါ် P2P ပေါ့နော်။ People to People Region နှစ်ခုကြားလူမှုရေးဆက်ဆက်မှုဒီအစည်းအဝေးလုပ်လိုက်ရင်ဒီလိုမျိုး high level ပေါ့နော်။တကယ်ထိပ်ပြီးစောင်းဆောင်နေဒီလိုလာခြင်းအဖြစ် American News Site ပေါ့ American ပြည်သူလူထုနဲ့ဒီရှေ့အောင်အချာထိတွေ့မှုနားလည်မှုတက်တည်မှုပို့ပြီးများလာမယ်လို့ကျွန်တော်တို့ယူဆပါတယ်။
ဆိုတော့ခုဒီထိပ်သီးဆွေးနွေးပွဲမှာကောလက်ရှိကအမေရိကန်ကအဓိကအခြေအနေတင်းမာနေတဲ့အီရန်တို့ဒီအရှေ့လေပိုင်းကိစ္စတွေမှာရောဒီအာဆီယံနိုင်ငံတွေကိုသူတို့တွန်းအားပေးနိုင်မယ့်အနေအထားရှိလားရှင့
်အရှေ့လေပိုင်းကိစ္စနဲ့ပတ်သက်ပြီးတော့အာဆီယံကိုတွန်းအားပေးမယ်လို့ကျွန်တော်မထင်ဘူးဗျ ကျွန်တော်ပြောရတာဟိုပေါ်စတစ်များပါဗောနော်ဖြစ်လာနိုင်ဖြစ်လာနိုင်တဲ့ကောင်းတဲ့အချက်တွေများတယ်လို့မျိုးလွတ်တော်ဘက်ကနေအဲနည်းနည်းလေး push back ဗောနော်အဆက်ဆက်မှုရှိတယ်မယ်ဘာလို့လဲဆိုတော့ဒီဘာလို့လို့တိုက်ခိုက်ရှိမယ်ဆိုရဲလွတ်တော်ကိုဆိုရဲအများကြီးရှိအဲ့ဆိုတော့ကျွန်တော်သိတယ်ဘယ်လိုမျိုးကိစ္စနေဒီကတိုက်ခိုက်နိုင်မလဲဆိုရင်လူခွင့်ရေးနဲ့
democracy ပေါ့နော်human rights and democracy ကိစ္စနဲ့တိုက်ခိုက်နိုင်နိုင်မယ်အဲတော့ဆန်းစုကြည်ဆိုရင်တော့ဒီရခိုင်ရေးပေါ့နော်ရခိုင်ရေးနဲ့ဆက်ဆက်ပြီးတိုက်ခိုက်မယ်လို့ရှိမယ်ဆန်းတက်လာတာဟောဆန်းထိန်းထားတာဟောပါလဲဆိုတော့သူ့ရဲ့ America First Strategy အဲ့တော့ TPP လို့ဟာမျိုးသက်သက်ဖြစ်မလာဘူးဗျာ
bilateral မှာတော့မှနိုင်ငံများချုပ်ဖို့တွေပါလေဟိုစာချုပ်ချုပ်ခွေပါလေကျွန်တော်တို့သိပြီးတော့အော်ပတီမစ်စတစ်မဖြစ်ဖို့ပေါ့သဘောဆင်မှုတခုရဲ့နေမယ်အာဆီယံလည်းရနိုင်ငံရဲ့အရေးပါရာရောက်တဲ့မြေပုံကိုပြန်ရောက်တယ်ဆိုတာနဲ့ကျွန်တော်အခြေအနေလို့ရပါတယ်တမနာထရန့်
ဦးစလေနဲ့တစ်ဆင့်ပြောနေဆိုတော့ခေါင်းဆောင်တွေရဲ့အမြင်ခေါင်းဆောင်တွေရဲ့ဖြည့်ရှင်းချက်တွေကတခုနဲ့တူကြတယ်နားမပေါက်ဖြစ်နေကျွန်တော်ကတော့အဲ့လိုမျိုးသောဒီကလုံးလုံးလုံးစင်ကအထူးရောက်ဆုံးအကောင်းဆုံးမူလို့ပဲကျွန်တော်တို့ကယုံကြည်တယ်အဲ့တော့တိုင်းနိုင်ငံပုဂ္ဂိုလ်လည်းဒီထိပ်သီးစည်းဝေးကိုကိုယ်တိုင်ပါဝင်တက်ရောက်နိုင်မယ်လို့ကျွန်တော်တို့ပြောလဲပါတယ်
မအင်ဂျင်နိုင်းမေးမြန်းတင်ပြသွားခဲ့တာပါအခုတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရဲ့နောက်ဆုံးအခြေအနေကိုနားဆင်ရပါမယ်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံကဒုက္ခသည်တွေတသိန်းနီးပါးလောက်ရှိနေဆဲဖြစ်ပြီးလက်ရှိမြန်မာအစိုးရလက်ထက်မှာလည်းသူတို့နေရာပြောင်းရေးမဖြစ်နိုင်သေးဘူးလို့ကရင်ဒုက္ခသည်ကော်မတီကပြောပါတယ် လက်ရှိအစိုးရဟာဒုက္ခသည်တွေအတွက်ပြန်လည်နေရာချထားဖို့နဲ့အလောက်ကန်ခွင့်လန်းဖန်တီးဖို့ကိစ္စတွေကိုလုံမပေးနိုင်သေးတဲ့အပြင်လက်တလောစားတောက်ရေးအတွက်ပါတိတိကျကျတာဝန်ယူနိုင်သေးဘူးလို့လည်းပြောပါတယ် VOA
သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်မှာကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း၉ခုကဒုက္ခသည်တွေနဲ့ပတ်သက်လို့အရက်သားအစိုးရလက်ထက်အစိုးရ 20 တပ်တန်းကုန်ကန်ဒီအချိန်ထိဒုက္ခသည်တွေနဲ့ပတ်သက်လို့တိကျတဲ့ policy တွေထပ်မံနိုင်တာမျိုးတွေမရှိသေးတာကြောင့်
နေရပြန်နိုင်ရေးအလန်းဝင်းနေစေဖြစ်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်ပြန်နိုင်ဖို့ကတော့အခုကတော့ဘာမှတမကျဘူးအဲ့ဒီကိစ္စနဲ့ပတ်သက်တော့ဒါဆိုရင်တစ်ပြည့်နေရအစိုးရရအဆုံးပြေအစိုးရရတော့ကျွန်တော်ဒုက္ခသည်ကအကြောင်းပြပါကြပါဘူးဒီလိုအုံတော့ကျန်ဘာမှဆက်ဆင်းလာတာလည်းမရှိဘူးထိုင်းအစိုးရကတော့ဒုက္ခသည်တွေကိုနေရပြန်စီခြင်းပေမ
အထင်းသမားဆိုတော့သူကလည်းမလုပ်ခြင်းလေ
ဒုက္ခသည်ဤအနေနဲ့မိမိဆန္ဒလျောက်နေရရင်ပြန်ခြင်းရင်ပြန်နိုင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားပြီးနေရပြန်ခြင်းသူတွေစည်ရင်းပေးသွင်းထားနိုင်တယ်ဆိုပြီးကြေညာခဲ့ပြီးတဲ့နောက်နေရပြန်သူတွေရာဂဏန်းလောက်ရှိခဲ့ပါတယ်လက်တလုံးမှာအစိုးရကဒုက္ခသည်ဤအတွက်လက်တလုံးနေထိုင်စားသောက်ရေးဘဝရည်တည်ရေးအတွက်အကူအညီပေးနိုင်တာမျိုးတွေမရှိတော့ပြန်ဖို့ခက်ခဲတယ်ဆိုပြီးဥရဘတ်ထွေးကပြောပါတယ
်ဆောမင်းမစ်စန္ဒကိုပြန်ပြီးပြန်ပြီးတော့တချို့ကဒီဥရဘတ်ကိုပြန်ပြီးဒီအစီအမင်းနဲ့တော့ပြန်ကြတာလေဒီအစီအမင်းနဲ့ဆိုတော့ပြန်တော့ကျွန်တော်တို့ကမှကြတော့ဘုန်းကြီးအစိုးရလူတွေလည်းလာပြီးတော့မေးတာပေါ့ကျွန်တော်ပြန်တယ်လို့ရှိရင်ကျွန်တော်အင်ရှိတာပြီးတော့မြေဒီပါလိရှိတာနေဖို့အင်ရှိတာမြေစားဖို့နေရတဲ့ပတ်ဝန်းကလိုက်လူနေနေရှိတာဆိုကျွန်တော်တို့ကပြောတာတော့ဘယ်တော့ကျွန်တော်ဘာမှမရှိဘူးသူကလည်းပြောတာမရှိသေးရင်သူကလည်းဘာမှကူအကူအညီပေးနိုင်ဦးဆိုလေကျွန်တော်တို့ဒီကတည်းကလည်းလုပ်ကြမှာလေ
။ကရင်ပြည်နယ်တဲကနေရာတချို့မှာလက်နက်ကင်အဖွဲ့တွေကနေရာယူထားတာတွေရှိတယ်လို့စစ်တပ်ကယူထားတာတွေလည်းရှိတာမို့တချို့လူတွေကတော့နေရာမပြောင်းရဲကြဘူးလို့လည်းပြောပါတယ်
။နေရာချပြောတယ်နေရာကမရှိတော့ဘူးနေရာကရှိတဲ့နေရာကဒီကဒီကကတော့ယူထားကြဘူးလို့ဆက်ပြောတော့မှာဒီကတချို့နေရာလည်းရှိလို့ရှိတယ်ဒါပေမဲ့တော့ပြန်ပြေးတော့ဘူး။ဆန်းရည်လည်းရှိတယ်တချို့နေရာလည်းသူကကြောင်းတာကဖတ်ကောင်းတာတော့ရှိနေပြီဆိုတော့ကျွန်တော်တို့ကတော့ဝင်လို့ရဲတော့တယ်ဗျာ
ဒီတော့ဘာလို့လဲဆိုတော့ကျွန်တော်တို့အပြန်ကြီးတော့တချို့နေရာတော့ရှိတယ်ဒါပေမဲ့ပြန်ပြန်လို့ပြောမယ်ဆိုပြန်သွားလို့ရှိရင်တော့ဘယ်လိုလုပ်လဲခက်ခဲနေစိတ်ခံနေပါသေးတာတော်တော်ခက်ခဲရှိတယ်အင်ဂျီရယ်ကျွန်တော်တို့ဘယ်မှမကူနိုင်ဘူးလေဒါ
UNHCRကတော့ဒုက္ခသည်စခန်းတိုင်းမှာထိုင်းနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားပေမဲ့ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲရှိတယ်လို့လဲဒုက္ခသည်တွေပြတ်ကပြောဆိုထားတာပါ။အရင်မြန်မာအစိုးရလက်ချက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တ ဒုက္ခတွေကိုအားလုံးနေထိုင်တာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခတွေစခန်းမှာခိုးလုံနေတဲ့ဒုက္ခတွေဒီအားလုံးပေါင်းမဲ့ဆိုရင်တော့ထိုင်မြမနေဇက်ကစခန်းနေမှာဒုက္ခတွေတသိန်းနီးပါးလောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်ပြည်ဝေဒရင်တော်မအေးမှာတရင်ပြပို့ထားတာပါ အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူရင်းအပေါ်မပြတ်မအီတန်စင်ကောင်းတော့တင်ပြပေးတာကိုနားဆင်နိုင်ပါပြီခင်ဗျာပြုတ်မြန်မာဆက်ဆံရေးခိုင်မာလာတဲ့ပုံမှာအိန္ဒိယဆိုရင်ဆွေကောင်းစင်နဲ့အဲလိဇဘက်ရိုရှေဟီတာထားတဲ့ဆောင်းမကိုလိုက်ဖ်မင်.com မှာဖတ်ရပါတယ် နောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်ရွှင်ကြရင်းတဲ့ပတ်သက်ပြီးတော့ဝေဖန်နေပေမဲ့လေတရုတ်ကတော့မြန်မာဘက်ကနေရက်တီပေးနေသလိုမြန်မာရဲ့အဓိကကုန်သွယ်တက်နိုင်ငံအဖြစ်နဲ့လည်းရက်တီနေရလို့ဆိုပါတယ်မြန်မာနိုင်ငံတွင်တရုတ်ကယင်းနှိမ့်နှံမှုအများဆုံးလုပ်နေသလိုတရုတ်ခီးသွားတက်တန်းလောက်လည်းမြန်မာနိုင်ငံကိုနှိမ့်ဆက်လာနေတာကြောင့်နိုင်ငံဝင်ဝင်တိုးစရာလည်းဖြစ်ပါတယ်မြန်မာနိုင်
bet do you ling anang a male? Home band do da, second she didn't be pibro, a cool name, yama nang a ma. Do you a jalpu in a second she lame a ye, India got so in yellow suari. Jalpu go deo got see why we go to mu a pin. See it about doma go so in yet dra. Ping up in the old drama, do you a low sham we go some tea time bull. India alone yo yigule, domia in melo. India and a giant windy how can one see bell go capital popia tavari. တရုတ်ကြောင့်အိန္ဒိယနဲ့မြန်မာဆက်ဆက်ရေးကောင်းမွန်လမ်းပို့အရေးမှာအနောက်ဆက်ဖြစ်လာနိုင်တယ်လို့လည်းဆိုပါတယ်။ဒါပြင်ကမ္ဘောဒီးယားနဲ့လာအောင်အပေါ်မှာတရုတ်ကလွှမ်းမိုးထားတယ်လို့ပဲမြန်မာအပေါ်မှာလည်းတရုတ်ကလွှမ်းမိုးထားနိုင်တာကြောင့်တောင်ကျုပ်ပင်ရဲ့အရေးလိုမျိုးအငင်းပွားစရာကိစ္စတွေမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကတရုတ်ဘက်ကိုလိုက်နိုင်တာကြောင့်အာဆီယံရဲ့ရည်တည် ော့ဘန်ကောက် post.com မှာဖတ်ရပါတယ်ပြီးခဲ့တဲ့နှစ်ကတည်းကဆိုင်မြန်မာစီးပွားရေးက600ခိုင်နှုန်းကျော်ပိုပြီးတော့တိုးတက်လာတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံတွင်းကပြည်တွင်းရေးပြည်ပခါတွေကြောင့်မြန်မာစီးပွားရေးတိုးတက်မှုကိုအဟန့်တားဖြစ်နိုင်တယ်လို့လည်းရေးသားထားတာပါဆက်လက်ဖြစ်ပေါ်နေတဲ့ပြည်တွင်းစစ်တွေကြောင့်မြန်မာနိုင်ငံတွင်းမှာနိုင်ငံခြားကလာပြီးတော့ရင်းနှီးမြှုပ်နှံလို့သူတွေတွန့်ဆုံနေတာကြောင့်မြန်မာနိုင်ငံစီးပွားရေးအတွက်ရေးရှိမှထိခိုက်နိုင်တယ်လို့လည်းဆိုပါတယ်လက်ရှိမီပုံမှန်မရတာကျွမ်းကျင်အလုပ်သမားအလုံးလောက်မရှိတာတွေကြောင့်လည်းပုဂ္ဂလိကစီးပွားရေးကဏ္ဍကိုတောင်းနေစေတဲ့အကြောင်းမြန်မာစီးပွားရေးလုပ်ငန်းရှင်တချို့ကိုကူကားပြီးတော့ဖော်ပြထားပါတယ်။လာမယ့်2020နိုဝင်ဘာလရွေးကောက်ပွဲပေါ်မှာမူတည်ပြီးတော့လည်းမြန်မာစီးပွားရေးကဏ္ဍအပေါ်တက်ရောက်မှုရှိနိုင်တယ်လို့ယူသထားတာကိုဖတ်ရပါတယ်ရှင်
။မကြာခင်သာဆင်ရမယ့်ဒုတိယပိုင်းစီစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေးလိုက်နဲ့တည်ယုံကြည်ရာစီစဉ်တွေကိုနားဆင်ကြရပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာပါတော်တာရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ View American တန်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်တီဆက်လက်တင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3240 48တို့အပြင် line meter 190 kHz 1595ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ diet လေလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလို့ကြားရပါမယ်
။ကျွန်တော်ရဲ့ယုံကြည်ရာတော့ formal education ကိုလည်းယုံကြည်တယ် non formal education ကိုလည်းယုံကြည်။အခုအချိန်မှာဒီရတဲ့ဒီ
software engineer ဦးဇော်ဝင်းမောင်ရဲ့ယုံကြည်ရာကိုမကြာခင်နားဆင်ကြရမှာပါ။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာကုသညွန့်ဦးကပင်တိုင်းဆွေးနွေးမေးမြန်းတင်ပြထားတာကိုပြန်လည်ထုတ်လွှင့်ပေးပါမယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေလိုက်စီစဉ်ကနေကိုကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတာဝန်သက်တမ်းကုံဆုံးတော့မဲ့ Professor ရန်ဟီလီနဲ့ပတ်သက်လို့ပါအခုဒီ Miss ရန်ဟီလီကအခုဆိုလို့ရှိရင်ပြောမှဆိုရှင်သူ့ရဲ့နောက်ဆုံးအစီအစဉ်လာအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပါပြီ Ranger ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့မနေ့ကလည်းတွေ့ဆုံတယ်ဒီနေ့လည်းတွေ့ဆုံတယ်လို့ကျွန်တော်သိရပါတယ်လက်ရှိတော့မြန်မာနိုင်ငံလူခွေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအနေနဲ့အထူးကိုယ်စားလှယ်တွေကိုတောက်လျှောက်ခန့်လာတဲ့နေရာမှာအခုဒီတာဝန်ကုံဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူ Professor ရန်ဟီလီဟာမြန်မာပြည်သူတွေကြားမှာတော့ပြောရရင်အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်စစ်စွာလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစလီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုတွေအတော်ရပြီမဲ့ဒီ Miss Yan Hee လက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်လေးညံနေပါတယ်အထူးဖြစ်တော့ဒီ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတဆွေအသက်ကြားမှာဆက်ဆံရေးကလည်းမပြေမပြစ်ဖြစ်ခဲ့ပါတယ်ကျွန်တော်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ Miss Yan Hee ရဲ့လုပ်ငန်းတာဝန်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြန်သုံးသပ်ဆွေးနွေးပါပါအဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမလူကတော့လူခွင့်တကြွလှူရှားသူဥဆောင်သူလှူရှားသူဖြစ်ပါတယ် Equality မြန်မာကအမှုဆောင်ညွှန်ကြားမှုဥအောင်မျိုးမင်းဒီ line ပေါ်မှာရှိပါတယ်ခင်ဗျနောက်တစ်ခုကတော့ဒီနိုင်ငံရေးဆောင်ပါးတွေတုံ့တက်ရေးသားနေတဲ့ NHK ကသတင်းစာဆရာကိုတီဟနှုတ်စလုံးဒီ line ပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုအောင်မျိုးမင်းကိုဖိတ်ဖို့ချင်ပါတယ်ခင်ဗျဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သရရှင်တွေရဲ့အမြင်တွေကိုလည်းကျွန်တော်တောင်းခံပါတယ်တော်စာရီတော်ရပါတယ် Facebook ကလည်းရပါတယ်အဲ့ဒီမှာအတော်လေးရုပ်ရင်းကြမ်းတမ်းတဲ့အသုံးနှုန်းတွေပါတဲ့စာရီမှန်တယ်များကျွန်တော်တို့ပေးပါတယ်ဖတ်မှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဖတ်လို့ရသည်များတစ်ဖက်အမြင်ရှိသည်များကိုကျွန်တော်ဖတ်သွားမှာဖြစ်ပါတယ်ခင်ဗျ။တော့ကြောင့်အရင်ဆုံးကောင်မျိုးမင်းနဲ့ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ကောင်မျိုးမင်းဒီ Miss Yan Hee ကပြောမှဆိုတော့တတန်းကိုတော့မယ်သူနောက်ဆုံးအစီအစဉ်လာတင်တော့မယ်။အဲ့တော့သူနဲ့ပတ်သက်လို့ impression ပေါ့နော်။တူတူကြကြသူအရင်ကုလသမဂ္ဂထူးကိုယ်စားလှယ်နဲ့တန်းရှင်မှာဆိုရင်သူ့မှာထူးခြားကြပြောစရာဘာများတွေ့ရပါလဲကောင်မျိုးမင်း။
တူတူကြကြတော့ကျွန်တော်ဒီကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးစိတ်ကြံစစ်ကြံရှိတာကျွန်တော်တို့ကလေးရောက်ရောက်ဖြစ်နေရ။အရင်တော့ရှိခဲ့တဲ့ကျွန်တော်တို့ဒီမစ္စတာယူကိုတာရမစ္စတာလာလာရောပီရိုတီမစ္စတာပီနီရိုကျွန်တော်ကန်တာနာအဲ့လေးယောက်ပြီးရမှာသူကစတိစစ်မမြောက်တူဖြစ်တယ်ပထမဦးဆုံးအမျိုးသမီးတယောက်ဖြစ်တယ်လို့ဒီစပန်ပြီးလို့ရှိရင်တော့ကျွန်တော်တို့အာတနိုင်ငံကနေလာခဲ့တဲ့အထူးဆုံးတဲ့စစ်စီရာရှိဒီကျွန်တော်ပြောနိုင်တယ်သူရဲ့နောက်ဆက်တမိုင်းကြောင်းကဆိုင်ရက်ဆိုတဲ့ကလေးခွေကြီးပြီးကထားတော့ကျွန်တော်စစ်စစ်ဒီမှာဒီမြန်မာနိုင်ငံတစ်ခုလုံးရဲ့လူခွေကြီးပေါင်းစုံကိုသူ့အနေနဲ့ဆုံးသတ်စစ်စစ်ဘူးကလုံနိုင်ပါမလားတက္ကະရွေးချယ်မှုမှာလဲအာရှနိုင်ငံကဒီစစ်ကိုပူဇော်ပေးတဲ့အတွက်တက္ကະအမျိုးသမီးဖြစ်လို့ရှိရင်ပုံစံကြည့်မလားဆိုတဲ့စဉ်းစားချက်နဲ့သူ့အများခန့်အပ်လိုက်လားဆိုပြီးတော့ဆက်စပ်ပြီးအစိုးရကြီးတွေကျွန်တော်ကြည့်ရတယ်။ဒါပေမဲ့သူကသူ့ရဲ့တက္ကະကာလဒီတက္ကະကြီးတိုးခဲ့တဲ့ကာလတစ်ခုလုံးမှာတကယ်ကိုဆုံးသတ်စစ်စစ်ဘူးနဲ့ပတ်သက်လို့ပြတ်ပစ်တာလုံးဝမရှိဘူး။သူကချိုးဖောက်တဲ့ကဲလို့သူဆွဲထားတဲ့ဒီတာကြီးကိုကိုယ်ပွားရောက်ခဲ့တယ်သူတော်ကိုတောင်းဆိုနေဒီတာတွေကလည်းတကယ်တမ်းလူကြီးချိုးဖောက်မှုအများဆုံးဖြစ်တဲ့ဒီတာတွေဖြစ်တယ်။ဒါတူကသူကသူစားတဲ့ကတော့ခုနကကိုသားမျိုးနေကုန်အဖွဲ့မှာပြောတယ်လို့လေ။ဆံတော်လူကြီးပုံစံစေရာရှိကအဲ့တော့ကစစ်အစိုးရရဲ့မဖြစ်သက်တာတစ်ခုပဲခံရတယ်။ဒါပေမဲ့မစ္စရန်ဟီလီရဲ့ကိစ္စမှာတာလို့ရှိတော့သူတက်လာတဲ့နောက်ပိုင်းမှာဒီကန်တနာရဲ့ဒီရက်တရားဒီခိုင်းကိစ္စတော်တော်ကြီးကိုလူပြောများလာတယ်။သူကအဲ့ဒီအကြောင်းကိုဆက်ပြီးတော့လိုက်ရတဲ့ပုံစံဖြစ်တယ်။အဲ့တော့ရခိုင်ပြည်သားနဲ့ပတ်သက်ပြီးတော့သူ့ကိုဟိုသဘောမကျတော့ခဲ့တဲ့မှာဒီအစွန်းရောက်ဒီဘာသာရေးအခြေခံနဲ့ဘာဘာသာလူမျိုးသူတို့ရှိဗနာမဲ့တက်ပြီးတော့ဘုံတော်ကြီးရတယ်သူ့ကိုသူစေစေတိုင်းတာနဲ့ဆက်ဖြစ်လာတယ်။နောက်တစ်ခါမျိုးချစ်နဲ့ဆိုပြီးတော့ပုံကိုကြွေးကြော်တဲ့သူတွေကသူ့ကိုပို့ပြီးတော့မုန်းတိမှုတွေတိုက်ခိုက်ပြီးပုံများတဲ့အခြေအနေဒီမှာနိုင်ငံလက်ရှိရောင်းစားစစ် ဟိုဥဆောင်နဲ့အစိုးရလက်ထက်မှာသူ့ကိုဗီဇာတော့လုံးဝမထုတ်ပေးတဲ့အဖြစ်မျိုးဖြစ်တဲ့အတွက်သူ့ပေါ်မှာလက်ခံမှုကတော့ပြီးခဲ့တဲ့လူခွေစုံစမ်းစစ်ဆေးရာရှိမှာသူကပုံပုံပြီးတော့အခက်အခဲများစွာပြုံရတယ်တိုက်ခိုက်မှုခံရပုံပြုံရတယ်နောက်တစ်ခါသူ့ရဲ့ကာရက်တာကသူ့ရဲ့အမျိုးသမီးဖြစ်မှုဝတ်စားစရာဥစားတဲ့အချက်များစတာတွေကိုဒီ social media မှာတစ်ဆင့်တိုက်ခိုက်ခံရတာအများဆုံးလူကျွန်တော်ပထမဆုံးသိသတ်ပြီးပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒါနဲ့တဆက်တဲ့မိလေးမေးချင်ပါတယ်ခုနကပြောမှဆိုရင်သူ့ရှေ့မှာရှိတဲ့ Mr. Kandana လက်ထက်မှာကစစ်တွေ့သွားတဲ့ခါမှာဆနာပြကန့်ကွက်တာတွေကြုံခဲ့တယ် Miss Yan Healy လည်းလာသူကြုံရတယ်ချင်းချောက်တာတောင်ခံခဲ့ရတယ်လို့သိရပါတယ်အဲပြောမှဆိုရင်နောက်ပိုင်းမှာမြန်မာဆွေးရကလည်း Visa မပြီးတော့ဘူးဝင်ခွင့်မရတော့အဲ့တော့ဒီနောက်ပိုင်းမှာသူ့ရဲ့အစီအကံစာတွေတော်များများကပတ်ဝန်းကျင်ကိုလှက်ပတ်ပြီးတော့ပဲသွားပြီးသူစုနေရတယ်မြန်မာနိုင်ငံလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပေါ့အဲ့တော့သူ့အစီအကံစာတွေကတကယ်တမ်းတိုက်ရိုက်ပြဿနာပြိပခဖြစ်တဲ့နေရာတွေကိုမတော်နိုင်တော့တဲ့တကြောင်သူ့စီငံစားတွေကဘက်ဘက်ဟိုညှိမြှမှုမရှိဘူးဟိုမျက်မျှတမှုမရှိတော့ဘူးဆိုတော့ဝေဖန်တာတွေလည်းရှိပါတယ်အဲ့တော့သူထွက်ခဲ့တဲ့အစီငံစားတွေပေါ်မှာတကယ်ပဲအဲ့လိုရှိနေလားကော်မတီရဲ့အမြင်သိကြပါတယ
်သူကတော့အရင်ဆုံးကသူဒီကိုလာပြီးတော့မြန်မာပြည်တွင်းဝင်လို့ရဖို့တဲ့လုပ်ဆောင်တဲ့နေရာမှာသူကရခိုင်ဒေသလည်းသွားပါတယ်စစ်စင်ဒေသကိုတော့တပီးလို့ရှိရင်ကျွန်တော်တို့ဒီချမ်းပြည်နယ်ဒေသတွေအကုန်လုံးသူသွားတယ်ဗျသွားပြီးတော့တွေးဆုံနိုင်တဲ့သူမျိုးအကုန်လုံးအစိုးရပြင်ပြတဲ့ဒီအားလုံးကိုလည်းသူတွေ့တယ်ဒါပြင်ဒီပြည်နိုင်ငံလို့ရဲ့ဒီလိုမျိုးဆိုတဲ့လူတွေရန်ကုန်မြို့မှာဆိုလို့ရှိရင်လူပိပိသားလုပ်နေတဲ့ CS တွေဖြစ်ပါတယ်။အဲတော့သူ့ရဲ့တာဝန်ကရနိုင်မယ့်သတင်းတွေကိုရအောင်ယူပြီးတော့ဒါကိုရပုတ်ကြည့်ရမယ်။ဒါနဲ့ပတ်သက်ပြီးတော့တက်တင်ထောက်ထားတယ်။ဒါကသူ့ဒီရောက်ရှိနေတဲ့တခြားသောတိုင်ကြားမှုတွေကိုဝေဖန်သုံးသပ်ပြီးတော့သူ့ရဲ့အသိဉာဏ်နဲ့ရှင်းပြလို့ရမယ်တာဝန်ဖြစ်ပါတယ်။အဲတော့ဒီလိုမျိုးအရင်ဆုံးကသွားတဲ့အခါမှာကျွန်တော်တို့ဟိုတွေ့ရှိတဲ့အချက်ပေါ်မှာဒီလိုသူကြီးရယ်နောက်တစ်ခါအခုကျတော့ဗီဇာပိတ်တဲ့အခါမှာတော့သူရဲ့တာဝန်တိုင်းငါတပင်းမရဘူးဆိုတော့ငြိမ်နေလို့မငြိမ်နေပြီးတော့ဘာမှမကြည့်ပဲလုံးဝမတာဝန်မဟုတ်သူတာဝန်ကရေးယူရမယ်ဆိုတော့ဒီလူကိုရေးကိစ္စကိုအမှန်တကယ်ချိုးဖောက်ခံရတဲ့ယူရရှိသောဒေတာကိုသွားတာရှိပါတယ်ဒါကြောင့်မို့သူမက်မက်တစ်ဆွဲသွားတယ်ထိုင်းနဲ့သွားခဲ့တယ်ဒါကသူမှလုပ်တာမဟုတ်ပါဘူးအရင်တုန်းကကျွန်တော်တို့ဒီဝင်ဝင်ရခဲ့တဲ့မစ္စတာကန်တန်နာမစ္စတာပီနေရိုတို့ဖြစ်တုန်းကလည်းဟိုဗန်ပြတော့တပင်းကိုရရှိဖို့အတွက်ဒီလိုမှလည်းတွေ့တယ်လို့ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခတွေကတော့အကြောင်းပြုကြောင့်ခပြေးသိမ်းဆောင်လာရတဲ့ငွေငွေခိုလိုပြီးဒုက္ခတွေသူတွေတွေ့ရတဲ့အစီအမံရှိပါတယ်။ဒါပေမဲ့ဒီလိုမျိုးသူတို့ကဘာပေါ်ပါမူတည်လဲဆိုတော့ပြောစမ်းရုံပုံခံနဲ့ဖြစ်တဲ့အဖြစ်ဖြစ်နဲ့ခိုင်လုံမှုဒါနဲ့ပတ်သက်ကြိုးကြောင်းဆက်ရုံမျိုးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မှာဖြစ်တယ်။အဲတော့ဒီပြန်ကြီးကတော့ရမ်းရမ်းသတင်းပြည့်ပြက်ပြီးမဲ့ပြည့်ပြက်အကုန်လုံးရေးနေတော့ကျွန်တော်မထင်ဘူးဗျ။ဘာကြောင့်လဲဆိုလို့ရှိရင်သူရဲ့ကျွမ်းကျင်မှုကြီးသူရဲ့ဟိုရက်တည်မှုကြီးဒါကြောင့်မလို့သူ့ကိုတော်လည်းဒီရာစီကတောင်းပေးတာဒါကဖြတ်တမ်းမှုကာလမှာတောက်လျှောက်သူ့အနေနဲ့ကိုရီးယားနိုင်ငံပြည်ရဲ့လူခွေဟိုဒီစုတော်မှာပြောရရှိထားတယ်ဆိုတော့လူခွေပေါ်မှာမြင်ပြီးရေးတယ်ဒါနဲ့ပတ်သက်ပြီးတော့ဒါမျိုးကျွန်တော်တို့လည်းဟိုဒီလိုမျိုးပဲကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကိုအောင်မျိုးမင်းလေးလိုက်ပေါ့ပါနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ပင်တန်ဆွေးနွေးမယ်ကုတရားဖိတ်ခေါ်ခြင်းပါတယ်ကုတရားကိုမဖိတ်ခေါ်ခင်မှာတချို့ကျွန်တော်ရထားတဲ့ပေးစာတချို့ကိုဖတ်ကြားခြင်းပါတယ်အရင်ဆုံးဥတည်ငွေသူပေးတာကတော့Miss Yan Healy ကကုလလူခွေကောင်စီရဲ့ခန့်ထားတဲ့ကုသလေဖြစ်တဲ့အတွက်တဲ့သူ့ရဲ့တာဝန်ကိုထမ်းတာပါအချိန်ကျလို့အချိန်ကစားတင်သွင်းတဲ့ခါမှာမြန်မာနိုင်ငံလူခွေနဲ့ပတ်သက်လို့အစိုးအကောင်တင်သွင်းရတဲ့သူပါတဲ့မြန်မာဆူကကြိုက်တာဖြစ်စီမကြိုက်တာဖြစ်စီသူ့ရဲ့တွေးရှိချက်ကိုတင်သွင်းခြင်းလာဖြစ်ပါတယ်မှားတယ်မှန်တယ်ဆိုတာကတော့အများဆုံးဖျားမှာပါတဲ့ကုလသမဂ္ဂထူးကုသလေကိုပေးမှုဝင်တဲ့အတွက်ဘာအကျိုးရှိလဲဆိုတာစဉ်းစားမှာပါဒီနေ့ခေတ်ခါမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်တာမလုပ်တာပဲအဖတ်တင်ပါတယ်ID နိပညာခင်မှာကဘာကြီးကရွာသားသားပဲရှိရဆိုတာနားလည်ဖို့လိုပါတယ်။ဓာတ်ပုံတွေဗီဒီယိုဖိုင်တွေလူတင်မေးမြန်းမှုတွေကိုနိပညာနဲ့လုပ်နိုင်တယ်ဆိုတာသဘောပေါက်ဖို့လိုပါတယ်။ဒီတော့ Miss Yan Healy နိုင်ငံတွင်းဝင်ရသည့်ဖြစ်စီမူရင်းရသည့်ဖြစ်စီမထူးပါဘူးတဲ့။သူ့ရဲ့ရည်ရည်ချက်ကတော့သူ့ရဲ့တာဝန်သူထမ်းဆောင်တာလို့ပဲမြင်ပါတယ်တဲ့။ဒါဥတင်ငွေအမြင်ပါ။နောက်ထပ်သွားရှင်သူဖြစ်တဲ့ပြမနာဖိုးကြီးသူ့ရဲ့အမြင်ကတော့ Miss Yan Healy ဘက်ကကြည့်ရင်တော့လူခွင့်ရေးဖွဲ့စည်းကပါတယ်။လွန်ခဲ့တဲ့စနေလောက်တုန်းကလူခွင့်ရေးဖွဲ့စည်းတွေကအခုချိန်လောက်အယောင်ဆိုးခြင်းမရှိပါဘူးတဲ့။အင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်ရုရှားမြောက်ကိုရီးယားအစရှိတဲ့နိုင်ငံတွေဘာဖြစ်ဖြစ်တိတ်လှုပ်ရှားရှားဖြစ်အောင်ပေါ့စီပေါ့စီမလုပ်ကြပါဘူးတဲ့အင်အားချိနေတဲ့နိုင်ငံကလေးတခုကြတော့မျက်နှာစာပြဿနာတွေဖြစ်အောင်အဟစ်ပြနေပါလေတဲ့မြန်မာနိုင်ငံရဲ့ဈေးမြအခြေအနေလည်းအသေးစားတိကျကြမသိပါနဲ့မသိပဲနဲ့နိုင်ထက်စင်းနေလောက်တော့ကတော့တရားမျှတမှုမရှိဘူးဆိုပြီးတော့မစ္စယန်ဟီလီကိုရှုံချပါလေဒါပြမလားဥဖိုးကြီးရဲ့အမြင်ပါနောက်ထပ်ကျွန်တော်တို့ရှင်ဥစိမ့်မအောင်မိထီလာသူရေးထားတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ် Professor Yan Healy ဟာအစပိုင်းမှာမြန်မာနိုင်ငံရဲ့လူခွင့်ကိစ္စနဲ့ပတ်သက်လို့မှန်မှန်ကန်ကန်လေ့လာဆောင်ရွက်ပါလေတဲ့ Ranger ရေးပေါ်လာပြီးတဲ့အချိန်ကစပြီးတော့သူ့ရဲ့ရည်ရည်ချက်လှုပ်ဆောင်ချက်တွေဟာဘလိုက်မှုမကင်းတဲ့အဖြစ်ရောက်လာပါတယ်တဲ့မြန်မာနိုင်ငံအစိုးရရဲ့ရှင်းလင်းဖြေကြားချက်တွေတင်ပြချက်တွေတက်မလို့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ရှင်းပြတာတွေကိုလက်မခံဘူးအလိမ်ညာတွေနောက်အစိုးရကတက်မလို့ကိုကာကွယ်ပေးနေတာတွေဆိုပြီးတော့လက်မခံခဲ့ပါဘူးတဲ့သူကိုယ်တိုင် Ranger တိုင်ဝမ်အတွင်းမှာကွန်ဆင်းလေ့လာတယ်မြန်မာနိုင်ငံအတွင်းမဝင်ရလို့အင်းဒီချင်းနိုင်ငံတွေသွားပြီးတော့လေ့လာမေးမြန်းတယ်အိကရရတဲ့အပေါ်ရံအမြင်တွေနဲ့အဖြစ်ပြက်ကိုအခြေခံပြီးတော့ကုလသမဂ္ဂကိုစင်ကန်နေတဲ့ จัตนาเยยิ้มเยกูเมกเวปิ้วทาวาเลยบัดไลเตตบอรี่ตุยาวาเลยแต่เจ้าหมู่မြန်မာနိုင်ငံအစိုးရကသူ့လက်မခံဘူးပြုံခွင့်မပေးဘူးသူ့ရဲ့အစည်းအဝေးစာချက်တွေကိုလည်းကုလသမဂ္ဂမြန်မာကုစလေကအပြင်းထန်ခြေပကန့်ကွက်ပါတယ်ဒီလိုနဲ့ပဲ Professor ရန်ဟီလီတာဝန်ကုံဆုံးတဲ့အထိမြန်မာဆွေးနွေးတဲ့သဘောကိုလဲမှုတွေနဲ့ရင်ဆိုင်ပြီးတော့အခုဆုံးသက်သွားတာပါဒါကတော့တော်တော်ရှင်သုံးရအမြင်မှာလက်ခံသူရှိတယ်လက်မခံသူရှိတဲ့သဘောပါပဲကုတိယအမြင်သိကြပါလေခုလိုမျိုးလူတွေရဲ့တုံ့ပြန်ချက်ကအမျိုးမျိုးဖြစ်နေတယ်ကုတိယလူတို့ရဲ့ပြန်ဟီလီပေါ်မှာထားတဲ့သဘောလားနဲ့ပတ်သက်လို့ကုတိယရဲ့သုံးသက်ချက်သိကြပါလေ
ကျွန်တော်ဗျာဒါကတော့ကျွန်တော်တို့ဒီရခိုင်အရေးပေါ်မှာသူရဲ့သုံးသက်ချက်ကျွန်တော်တို့ဒီ energy အစိုးရရဲ့တုံ့ပြန်မှုပေါ်မှာကြည့်ပြီးတော့အလုံးဝနေပြီးတော့ပြောကြတဲ့ shoot down ပေါ့နော်ဒါကိုကျွန်တော် shoot down ကျွန်တော်ပြန်ကြည့်တဲ့အခါကျတော့ကျွန်တော်နိုင်ငံရေးတောင်းလဲမှုဖြစ်တယ်ကရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့အားရှိကကျွန်တော်တို့ဒီလူ့ကိုယ်ရေးလှုပ်ရှားသူလူ့ကိုယ်ရေးပတ်သက်တဲ့ကျွန်တော်တို့လူ့ကိုယ်ရေးလာတော့ကျွန်တော်တို့နိုင်ငံရေးအခြေအနေကတမျိုးပေါ့နော်ဆိုတော့ကျွန်တော်ကတော့စစ်ဘုတ်ကြိုးကြီးတွေအုပ်ချုပ်တဲ့ဖြစ်နေဖြစ်နေတော့ကကျွန်တော်တို့ဒီလိုပုံကိုယ်တွေကပြည်သူလူထုတွေအားပုံကိုယ်တွေဖြစ်ခဲ့တယ်သူတို့လာပြီးသူတို့ချုပ်ချင်တိုင်းကိုတော်ဖို့လေအားလုံးကမြို့ကျိုးသားကြတာပေါ့နော်သူတို့ကကျွန်တော်တို့ဒီဒီပြည်နိုင်ငံပြည်သူတွေလူ့ကိုယ်ရေးတုံ့ပြန်နေတဲ့သူတွေသူတို့ကအရေးပါတဲ့လူတွေဖြစ်ခဲ့တာပေါ့ဆိုတော့မစ္စတာရန်ဟီလီရဲ့တက္ကနာကတော့သူရောက်လာတဲ့အချိန်ဟာအဲလွဲမှားတဲ့အချိန်ပေါ့နော်ကျွန်တော် round timing ဖြစ်သွားတယ်လို့ပြောရမှာပေါ့ဆိုတော့ဒီရခိုင်ကိစ္စဖြစ်တဲ့အချိန်နဲ့ဖြစ်သွားတယ်နောက်ပို့ဆိုးတာကကျွန်တော်တို့ဒီဒီဟာကကျွန်တော်တို့ဒီကုလသမဂ္ဂဒီလိုမျိုးလူခွင့်ရေးကျွမ်းကျင်နေသူတွေအနေနဲ့ဟိုပမာဆုံးကြုံရတဲ့အနေထားလို့ပြောရမယ်။ဆိုတော့ဟိုသူတို့အနေနဲ့ကဒီလိုအခြေအနေမျိုးရင်ဆိုင်မှုအတွက်ကိုပြန်ရည်ပြီးနေတဲ့အတွက်ကြုံအဖြစ်ပဲ။ဟိုအတွက်ကြုံဖြစ်ပဲဆိုတော့ကဒီလိုမျိုးအရသာအဆူရအောင်မှာစစ်တပ်ရဲ့ဖိအားနဲ့ကျွန်တော်တို့ဒီအဒီစီကံဥပဒေဆိုင်ရာပေါ့နော်ပြဿနာတွေနဲ့ကြားမှာရှုပ်ထွေးနေတဲ့အနေထားကိုရောက်သွားတယ်။အဲ့ဒီအချိန်မှာသူကဟိုသူအမြင်အတိုင်းနဲ့သူ့ရဲ့ဒီဒီပြင်သာချင်းတဲ့ရောက်လို့ပဲသူရဲ့ချင်းကမှုသူရဲ့ပြည့်ဝနေနေပြောမှုသူရဲ့တည်ပြမှုတွေကအဲ့ဒီအချိန်မှာဘယ်လိုဖြစ်ခဲ့လဲဆိုတော့တပ်မတော်နဲ့ပတ်သက်လို့ဒီအထိုးရရနေပြီးအားကိုးနေရတဲ့အချိန်ပေါ့ဒါဒီလိုကျွန်တော်စစ်စင်ရေးတွေလုပ်နေရတယ်ဒီလူ့ကိုယ်နဲ့ပတ်သက်လို့ဒီလိုမျိုးဒီကျွန်တော်ရခိုင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီတက်တနာတွေရေးဆိုင်နေတဲ့အချိန်မျိုးမှာရင်းနှီးစရာဟိလီရဲ့တည်ပြချက်တွေကဘယ်လိုဖြစ်နေလဲဆိုတော့အထိုးရကိုပြအားပေးသူဖြစ်လာတာပေါ့ပြောချင်တာကဘာလဲဆိုတော့အထိုးရကသူမနိုင်မနှင်းနဲ့သူကိုယ်တိုင်ရောက်ဝင်လို့လို့မရဘူးရခိုင်ကိစ္စဆိုတော့လူတို့ရဲ့တက်ဖွဲ့တွေကိုအားမူပြီးလုပ်နေတဲ့အချိန်မှာဒီလူတို့ရဲ့တက်ဖွဲ့တွေနဲ့ပတ်သက်လို့အလားအမယုံကြည်ဘူးအလားဒီထောက်ပြချက်တွေရှိတဲ့ဟာကကျွန်တော်တို့အစိုးရကိုကူညီကြလို့မဖြစ်ပဲနဲ့ဖိအားပေးလို့ဖြစ်တဲ့အခါကျတော့ကျွန်တော်ပြင်မလို့အဖက်နဲ့ကျွန်တော်တို့ဘေးကစိုးစိုးနေဖြစ်လာတော့ကျွန်တော်အဓိကအမြင်ပြောရရင်မစ္စတန်လီရဲ့ဒီဟာတန်တဲ့လူတွေလောက်ခဲ့သလိုပဲကျွန်တော်တို့ပြီးခဲ့တဲ့အလားလူခွင့်ရေးကိုယ်စားလှယ်တွေလောက်ခဲ့သလိုပဲသူလောက်ပြချီတာကိုလောက်ပြလေးလာပြချီတာလေးလာပြီးတော့မြင်တာကိုပြောတာပေါ့နော်ဆိုတော့အတိုင်းတွေကကျွန်တော်တို့အဲ့လိုခြေနေသိုးတဲ့အတိုင်းတွေကိုရောက်သွားတယ်မတင်တတ်တယ်နဲ့ဆိုတော့သူကအစိုးရကိုဟိုကူညီတယ်လို့ကူညီဖို့စူးစမ်းတော့လည်းပဲလူ့ကိုယ်ရေးတပ်သားတွေတင်ပြဖို့စူးစမ်းဖြည့်ရှင်းမှုဟာတင်ပြတော့လည်းပဲဟိုအဲ့ဒီအခြေအနေဟာအစိုးရအကျက်တဲဖြစ်နေတဲ့အခြေအဟိုပြည်တင်စုံစမ်းမှုတွေနဲ့ဟာဟိုဆွတ်သွဲမှုတွေနဲ့ကျက်တဲနေတဲ့အခြေမျိုးကတက်ပြီးပြောင်းပြီးသူဖြစ်လာပါတော့ဆိုတော့အဲ့ဒီမှာသူရဲ့တုံ့ပြန်မှုတွေကမတော့ဒီလိုတော့ဟိုဟိုအစိုးရတုံ့ပြန်မှုတွေကြတယ်လို့ဟိုလူ့အစိုးရဖြစ်တဲ့အတွက်အရင်အစိုးရတွေတုန်းကလည်းမတူရဲ့ဟလာဟိုကျွန်တော်လက်ရှိအစိုးရကိုထောက်ခံတဲ့သူတွေရဲ့ဆန့်ကျင်မှုတွေအမြင်ဆောင်မှုတွေလည်းရသွားတယ
်ဆိုတော့
အဲ့ဒီအဲ့ဒီကျွန်တော်အမြင်ကတော့မစ္စယန်ဟီလီကသိုးမောင်းအောင်ကြာပြီးအဲ့တိုင်နဲ့တောက်သွားလို့ဒီလိုဖြစ်နေလို့ဆိုနေပါတယ်
ဟုတ်ကဲ့အဲ့တော့ဒါဆိုရှင်မစ္စယန်ဟီလီထုတ်ခဲ့တဲ့အစီအစဉ်တွေရှိပါတယ်ဒီပေါ်မှာမြန်မာဆွေးရပက်ကတော့ဒါတစ်ဖက်သက်ဆန်နေမျှတမှုမရှိဘူးအမြင်နဲ့တုံ့ပြန်ခဲ့တယ်ကိုတီဟာရဲ့အမြင်မှာသူ့ရဲ့ဒီအစီအစဉ်တွေကမျက်မျက်တက်တာရောဖြစ်ရလားဘယ်လိုမြင်ပါလဲ
ဆိုတော့ဗျဟိုကျွန်တော်တို့ကတည်းအချက်နဲ့ဒီရရှိမှုဆိုင်ရာပြဿနာတော့ရှိတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီအမြဲတမ်းအမြဲတစေပေါ့အရင်ဟိုပုံကူများတင်ပြခဲ့တဲ့အရာဒီ report တွေဆိုလို့ရှိလို့တင်ပြချက်တွေဆိုလို့ရှိရတယ်ဒီနေ့အရင်အစိုးရကမကြိုက်ကြဘူးနော်ဆိုတော့ဘာလို့လဲဆိုတော့သက်နယ်ပြည်အောက်ခြေမှာကျွန်တော်တို့တက်ကလာရှိတဲ့လူခွင့်ရေးချုပ်ပေါက်ခါမတရားခံရတဲ့သူတွေအတန်လေးကိုသူတို့ဟိုကိုးကားပြီးတော့ကျွန်တော်တို့ပြည်သူထားတာဖြစ်တယ်ဆိုတော့လူခွင့်ရေးနဲ့ပတ်သက်လို့လှုပ်ရှားသူတွေကကျွန်တော်နားလည်ဘလို့ဆိုလို့ရှိရင်တို့ရဲ့လှုပ်ရှားမှုကတို့တို့မှာရှိတဲ့ဒီ source တွေကိုဟိုကျွန်တော်တို့အားကိုးရဲနောက်တစ်ခါကျွန်တော်တို့ဒီမျက်နှာတွေလူတွေတိုက်ကြတဲ့တွေကိုအဖြေပြုတာပေါ့နော်ဆိုတော့အိုးဒါတော့ check တော့အားနေတယ်ဆိုတော့ကျွန်တော်ပြောချင်တာပါလဲဆိုတော့ဒီစုံစမ်းစစ်ဆေးရဲဆိုတဲ့ data ဒီတော့ကျေဝန်မှုတော့လိုတာပေါ့နော်အဲ့တော့ဟိုမစ္စတာရင်းကြီးနေပါမဟုတ်ရှေ့ကလူတွေလုတ်ခဲ့အားရကြတယ်လုတ်တယ်လုတ်ခိုက်တာတွေပါတော့လဲပဲတချို့ဟာလေးတွေမှာအရင်းသွားဝင်လေးရှိတာတော့အမှန်ပဲဗျဆိုတော့အဲ့ဒါကဟိုကျွန်တော်အမြင်ပြောရရင်တက်ကြလာမဟုတ်ဘူးအဲ့တော့မစ္စတာဟီးလီရဲ့ပြင်ပြချက်တွေကလည်းအစိုးရအားနေနဲ့ဒါကိုအသုံးချဖို့ပြီးတော့ဒီကပို့ပြီးတော့ကျေရရတဲ့လက်တိုင်းနဲ့စုံစမ်းစစ်ဆေးဆက်လုပ်ဖို့ပဲကျွန်တော်အမြင်ပြောရရင်တော့မစ္စတာဟီးလီရဲ့ပြင်ပြချက်တွေအကုန်ဖန်စရာလည်းမလိုဘူးအော်တော့ကျွန်တော်တို့ဒီတကယ်တော်ဝင်ယူတက်တာတွေပြင်ရမယ်အစိုးရက reference ကိုဖြစ်ယူမယ်အဲ့တော့ကျွန်တော်အမြင်ပြောရရင်တော့အချို့ဟာတွေ လက်ခံနိုင်ပွဲမရှိတာလေးနဲ့ပါတ
ယ်ဟုတ်ကဲ့ကိုတီဟာကျေးဇူးပါကိုတီဟာကွန်မြူမီလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတို့ရရှိနေကျွန်တော်လှည့်ပေးချင်ပါတယ်ဥလာထွန်းရဲ့ပေးစာဖတ်ချင်ပါတယ်ဥလာထွန်းကြီးကတော့လူခွင့်ရေးအထူးကိုယ်စားပမောက္ခရန်ကြီးဒီဟာမြမလူခွင့်ရေးချင်းဒီအဆူအဆုံအနေထားမှာတာဝန်ထမ်းဆောင်ခွင့်ရသူဖြစ်ပြီးတော့သူ့ရဲ့တာဝန်ကိုတိကျပြတ်သားပွင့်လင်းစွာထုတ်ဖော်တင်ပြခဲ့တာဖြစ်ပေမဲ့စစ်တပ်ကိုအထိမခံနိုင်သည့်ဖြစ်စီစစ်တပ်မျက်နှာကိုကြည့်နေရတဲ့ရသားအစိုးရအနေနဲ့ကကိုယ့်ရဲ့မူကိုစွန့်ပြီးတော့ကိုယ်စားတော်ကြီးကိုပြည်ဝင်ဝင်ပိတ်တာမျိုးစစ်တပ်အလို့ကျလုပ်ပေးနေတဲ့ကဘာနဲ့ကုလသမဂ္ဂကိုပစ်ပိနေတဲ့မျက်နှာပြက်ခံရတာပါလို့သူအနေနဲ့ပြောချင်ပါတယ်တာဥလာထွန်းအမြင်မှာအဲတော့ရှင်လီလိုက်ပေါ်မှာနောက်တဦးရောက်နေပါတယ်ကိုတိလက်မူကိုတိလက်မူတို့တို့ဆွေးနွေးမေးမြန်းလို့ရပါတယ
်ကျွန်တော်အနေနဲ့ကတော့အင်ဂျီနီယာကတော့သမနာပတ်ကြီးသမနာအတင်းကျောက်ပတ်ကြီးမထောက်တော့တော်တဲ့လူတယောက်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့သူကအမှန်တရားကိုတင်ပြတဲ့လူ၊ဖောက်ပြတဲ့လူဖြစ်ပါတယ်။အဲ့ဒါကြောင့်မို့လို့နော်စစ်တပ်အဖွဲ့ကြီး၊စစ်အဖွဲ့ကြီးကလက်မခံတာဖြစ်ပါတယ်။နော်မြို့ကြီးသားတွေနော်။နောက်ကုမ္ပဏီဖွဲ့စည်းတွေနော်အဲ့ဒီခံလာတဲ့လူတွေကတော့လက်မခံဘူးဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့တိုင်းရင်းသားပြည်သူတွေကတော့သူ့ကိုတာမကျေလိုပါတယ်၊ထောက်ခံပါတယ်၊လက်ခံပါတယ်
။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးပါကိုတိလက်မူကျွန်တော်ကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်။ခိုးကနာကိုတိလက်မူပြောတာကြားပါမယ်။သူတိုင်းရင်းသားတွေအထူးကတော့ကျွန်တော်တို့လည်းသတိထားမိပါတယ်ဥပမာဆိုလို့ရှိရင် तू ကချမ်းကချင်ပြည်နယ်ကိစ္စရှမ်းပြည်နယ်မြောက်ပိုင်းကိစ္စရခိုင်မာတော်မရွန်ကြာကြီးကိစ္စဒါနဲ့ပတ်သက်ပြီးတော်တော်လေးရေးသားခဲ့တော့တော်တော်လေးအချိန်ကဏ္ဍမှာဖော်ပြခဲ့တော့ဒီတန်းသားလူနေစုတော်များရဲ့ထောက်ခံမှုရပါတယ်ဒါပေမဲ့ရခိုင်ကတော့ထောက်ခံမှုချွင်းချက်ပေါ့နော်အဲ့တော့ဒီဒါပေမဲ့လည်းပြဿနာက assess ပေါ့ဟောပေါ့နော် तू အနေနဲ့ဗမာပြည်ဝင်ခွင့်မရတာမြန်မာအစိုးရကသူ့ကို corporate ပူးပေါင်းဆောင်ရွက်မှုမရှိတာဒီအချိန်လေးကြုံခဲ့ရပါတယ်အဲ့တော့ပြောမယ်ဆိုရင်အထူးကိုယ်စားအနေနဲ့ तू တာဝန်ထမ်းဆောင်နေရတဲ့အချိန်မှာအခက်အခဲဆုံးအချိန်တွေကိုအမျိုးမင်းတို့ကလည်း तू နဲ့လည်းထိစပ်မှုရှိမှာပါအဲ့တော့အခက်အခဲဆုံးအချိန်တွေဖြစ်ရတယ်ပြောမယ်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျအ
ထမအဆုံးကတော့ तू ကဒီလူမျိုးပြည်ဝင်ဝင်ဗီဇာတောင်းရပါလေတောင်းပြီးလို့ရှိရင်ဒေနီယာတွေသွားကြည့်နေဆိုရဲဟာကို तू ကအစိုးရကိုတည်ပြရပါလေဒါပေမဲ့အစိုးရကဒေနီယာတွေခွင့်ပြုပါလေဆိုရဲခွင့်ပြုချက်အတိုင်းပဲသွားလို့ရတယ်ဗျဗီဇာရတယ်ဆိုပြီး तू သွားကြည့်နေနေရသွားလို့မရအောင်ဒါကကုလသမဂ္ဂရဲ့ပရိုတိုကိုရုပ်ထုတ်လို့ဒီအတိုင်းဖြစ်ပါတယ်။အဲတော့ကျွန်တော်နဲ့တွေ့ရှိတဲ့အချိန်မှာကျွန်တော်တို့မြင်ရပါတွေ့ရတယ်ဆိုတာအရင်အဆိုအလက်ထက်တည်းကကျွန်တော်သူကြုံတွေ့ရတဲ့ချက်ချက်တခုကသွားချင်တဲ့သူတွေ့ဆုံမှုတဲ့တတိယနေမှန်ကန်ရရှိဖို့တဲ့သွားဖို့တဲ့ဒီအကြံပြုတဲ့နေရာတွေကိုသွားဖို့မသေးတဲ့အရာမျိုးကျွန်တော်ဖြစ်တယ်။ဥပမာကျွန်တော်တို့ဒီရခိုင်ဒေသမှာရှိနေတဲ့စခန်းတွေကိုသွားပြီးတွေ့မယ်ဆိုလို့ရှိရင်ခုနလိုကျွန်တော်တို့ဒီတက်ကရှိနေတော့မွတ်စလင်များအများဆုံးနေထိုင်တဲ့စခန်းမျိုးရခိုင်နဲ့တွေ့ဖို့အတွက်အစီအစဉ်ထားတဲ့နေရာမျိုးဆိုလို့ရှိရင်သူကရခိုင်ပြည်သူနဲ့တွေ့ဖို့အတွက်မစီစဉ်သေးဘူးလုံခြုံရေးရခွင့်ပြုရတာဖြစ်တယ်။အဲတော့သူ့ကိုခွင့်ပြုတဲ့ဒီမွတ်စလင်များရှိတော့ဒေသတွေမှာရှိမွတ်စလင်ရှိတဲ့ဒီတာကိုသွားပြီးတွေ့တဲ့အခါမှာဘာဖြစ်လာလဲဆိုတော့ तू ကတစ်ဖက်ပဲယူပါတယ်ဒီအချက်ကိုပဲကိုးကားပါတယ်ဆိုတော့တစ်ဖက်ကတိုက်ခိုက်မှုဖြစ်လာတယ်အမှန်တော့အစိုးရကစီစဉ်ပြီးတဲ့အခါမှာဒီအရွယ်ခွင့်ပြုရတယ်ဆိုတော့ तू မှရတဲ့နေရာသွားတဲ့အရာမရှိဘူးနောက်ဆက်တစ်ခုကတော့သွားဖို့အတွက်ခုနကပြောသွားတဲ့နေရာကချင်းနဲ့ဒီချမ်းဒေသနဲ့ရခိုင်ဒေသနဲ့မီဒီရောနဲ့ရန်ကုန်နဲ့အင်းစိန်ထောင်နဲ့စတဲ့သွားတဲ့နေရာတွေကအများကြီးအဲ့ဒါသူ့ကိုထုတ်ပေးထားတဲ့ရက်ကကျွန်တော်ဟိုတပတ်လောက်ပဲရှိတယ်တပတ်လောက်ပြမှာအဲ့လိုသွားနိုင်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့လမ်းခီးသွားလာမှုအခြေအနေနဲ့ဆိုရင်ဟိုရောက်တဲ့အချိန်ကခဏလေးပဲရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ပြည်သူလုံးလောက်တော့တုံ့တက်မှုတွေထပ်ပေါ်နိုင်အောင်လူများစွာနဲ့ပြည်ပြောမေးမြန်းနိုင်တဲ့တည်င်းချက်လေးရယူနိုင်အောင်လုပ်ဆောင်တဲ့အခါမှာအခက်အခဲတွေအများကြီးရှိခဲ့တာတော့သူကိုယ်တိုင်ထုတ်ပြန်တဲ့ပညာချက်ထဲမှာလည်းကျွန်တော်တွေ့ခဲ့ရပါတယ်ဒါကသူ့ရဲ့အခက်အခဲတစ်ခုပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုထပ်မေးချင်တာကဒီ ranger ဆိုတဲ့အုံလုံးမြန်မာဆူရကလည်းလက်မခံပါဘူးမြန်မာလူလူတော်များများကလည်း ranger လို့ပြောလို့ရှိရင်ဒေါ်လီခါသည်ဖြစ်ကြတယ်အဲ့တော့ဒီညမှာသူဒီဆောင်ရွက်ချက်တည်နဲ့ပတ်သက်လို့မြန်မာပြည်ပေါ်မှာသဘောထားမကောင်းဘူးနောက်တချို့ဒေါ်ဆန်းစုကြည်နဲ့သူနဲ့ဆင်မပြေဘူးဒေါ်ဆန်းစုကြည်ပေါ်မှာသဘောမမကောင်းဘူးဆိုတဲ့ဟာမျိုးတွေစာမျိုးတွေအခုဆွေးနွေးပွဲအတွက်စာတော်များများကျွန်တော်တို့ရပါတယ်အကြောင်းလို့သူကဒေါ်ဆန်းစုကြည်ပေါ်မြန်မာလူလူပေါ်သဘောထားမကောင်းဘူးဒါကြောင့်မို့ဒီလိုအစီအကံအမျိုးတွေထွက်လာတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ကျွန်တော်သိချင်တာကကော်မြူဝင်းတို့ထိစပ်ထားတဲ့လူတွေဆိုတော့သူ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တဘောရာလူခွင်နဲ့ပတ်သက်လို့တဘောရာဘလူးများတိခေါက်မိပါလဲ
သူကတော့ဒီရိုဟင်ညာဆိုတဲ့နာမည်ကိုသုံးပါတယ်ဒါပတ်ဘာလို့သုံးပါလဲဆိုတော့သူ့တိုင်ကရှိထားခဲ့တဲ့မစ္စတာကန်တန်နောအစဒီနာမည်ကိုသုံးထားတယ်ဒီစကလုံးကကုလသမဂ္ဂမှာသုံးသောကုလသမဂ္ဂကဒီသုံးဆွဲမှုအတွက်လှုပ်ဆောင်ထားသောစကလုံးဖြစ်တဲ့အတွက်သူကဒါကိုမသုံးပါဘူးပြောလို့မရကုလသမဂ္ဂလက်ခံထားတဲ့အဝန်ဝန်းအောက်ကိုရောက်သွားပြီတရားဝင်လို့သတ်မှတ်ထားသောနာမည်တစ်လုံးနဲ့ဖြစ်နေတဲ့အတွက်ဒီဟာကိုသူသုံးတယ်အဲတော့ရိုဟင်ဂျာလို့အတိအမှန်မပြည့်တဲ့လူကဒီအမျိုးသမီးရောရိုဟင်ဂျာလို့တုံ့ပြန်တာရိုဟင်ဂျာဘက်ကိုအာဒီစာနာမှုတွေပေးတယ်ကိုကြီးဒီဘက်မျက်နှာလိုက်တယ်ဆိုတော့ထင်သွားတဲ့သဘောမျိုးအဲ့ဒါမျိုးဖြစ်သွားနိုင်လို့ယူဆတယ်အမှန်တော့ကုလသမဂ္ဂသုံးတဲ့စကလုံးကိုကုလသမဂ္ဂ မှာတာဝန်ထမ်းဆောင်တဲ့သူတို့ကတုံ့ပြန်ဖြစ်ပါတယ်ဒါသူရဲ့ဒါသူရဲ့ပုံကိုရက်တည်ချက်ပုံပဲနဲ့ဒီ professional ရက်တည်ချက်နော်ဝန်ထမ်းတစ်ခုရဲ့ဝန်ထမ်းတစ်ယောက်ရဲ့ဒါမှမဟုတ်ရှေ့ဒီမှာခန့်အပ်ထားတဲ့သူတို့ရဲ့ရက်တည်ချက်လို့ကျွန်တော်ထင်တယ်နောက်တစ်ခုကသူကထူးခြားချက်တစ်ခုကတော့အရင်လူခွေစုံစမ်းစစ်ဆေး commerce ဒီအရာရှိတွေကသူကဒီချုပ်ပါမှုပြောပြီးမယ်သူကဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့သူကထုတ်ဖော်ပြောဆိုမှုတစ်ခုရှိခဲ့တယ်ဒါကတော့ဒေါအောင်ဆန်းစုကြည်ကဒီလိုမျိုးလုပ်နိုင်တဲ့ကိစ္စတွေရှိတယ်ပဲဒီလောက်ကြီးမလုပ်ဘူးဆိုရယ်ပြောကြချက်ကဒေါအောင်ဆန်းစုကြည်ကိုအလွန်ကျူးကိုးကွယ်တော်သူများဒေါအောင်ဆန်းစုကြည်ကိုလုံးဝအထင်မှန်မဲ့အရင်ချစ်မြတ်လို့တော်သူများကဒါဒေါစုတော့စော်ကားပြီဆိုပြီးတော့ဒေါစုဘုံမှာသူမုန်းတိနေပြီးမနာလို့ဖြစ်နေတယ်စတဲ့အတွေ့အမြင်ဝင်ပြီးတော့သူ့ဒေါအောင်ဆန်းစုကြည်ဘုံမှာဒီလိုစိတ်ထားတွေထားပါတယ်ဒွေးညာဆက်စကလုံးတုံးချင်းကမျက်နှာလဲရရောက်ပါတယ်ဆိုရဲပြောဆိုချက်ပဲကျွန်တော်တို့ထွက်လာတယ်လို့ကျွန်တော်ယူဆတယ်ဗ
ျဟုတ်ကဲ့အဲ့ကျွန်တော်နောက်ဆုံးတစ်ခုမိချင်ပါတယ်ကိုကနှစ်ယောက်လုံးကိုရင်းလုံးကောင်မျိုးမင်းဖြစ်ပြီးစေချင်ပါတယ်ဒေါ်မစ်ဂျန်ဟီလီကိုနေရာကနေဖယ်ဖို့တခြားတယောက်စားထိုးဖို့မြန်မာစုကလည်းတောင်းနေပါတယ်ပြောမစုံသူ့တာဝန်ကလည်းလုံးဝကုန်ပါပြီနောက်ထပ်စားထိုးလာမယ်အဲ့တော့စားထိုးလာမယ့်လူကရောမြန်မာလူထုတွေမြန်မာစုရတွေသူတို့အနေနဲ့စိတ်ကြိုက်ဖြစ်မဲ့ကိုယ်စွယ်မျိုးရပါမလား
ကျွန်တော်တို့ဒီရွေးချယ်တဲ့နေရာမှာဘာလို့ကြည့်ရလဲဆိုတော့မြန်မာဆိုရအစဉ်ပြုနေလူမျိုးပုံစံမျိုးကျွန်တော်ရွေးမှာမဟုတ်ပြလူခွေနဲ့ပတ်သက်လို့အတွေ့အကြုံရှိရလူနောက်ကလူခွေဘူဝါဒတွေပေါ်မှာကင်ဆယ်ပြီးလုဆောင်နိုင်တဲ့သူနောက်တစ်ခါသူ့နိုင်ငံတွေကလည်းဒါနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အစဉ်ပြုဖြစ်တဲ့လူရွေးမှာပါအဲဒီတော့ကျွန်တော်တိုက်ကြည့်ရဲ့အချိန်ကြီးကလည်းလူခွေကိုအမှန်တိုင်းပြောလို့ရှိရင်အရင်တော့သူရဲကောင်းလို့ပြောလက်ခံပြီးမယ်အခုဆိုရှင်လူခွေကြောင့်ပြောတာနဲ့ဟိုဒီပါတဲ့တရားဥပဒေမဲ့လူဆိုတဲ့အမြင်မျိုးဖြစ်တော့လူခွေအမှန်တကယ်ပြောလာပြီဆိုရင်အောင်ရှင်အစိုးရပါဝင်လက်နက်ကိုင်တပ်ဖွဲ့တွေညောင်တဲ့လူစစ်တပ်လူမျိုးဒီလုံခြုံရေးအဖွဲ့တွေအကြောင်းပြောလာတယ်ဆိုတော့မကြိုက်တဲ့လူကတော့ရှိတာအစင်သာပါပဲအဲတော့လူခွေစုံစမ်းစစ်ဆေးကော်မရှင်ဆိုတာအစိုးရကြိုက်ဖို့အတွက်လုပ်ဆောင်တာမဟုတ်ပါဘူးเนาะသူရဲ့လူခွေရက်တီချက်ပေါ်မူတည်ပြီးလူခွေချစ်တယ်ကိုတမားရှိရှိဓမ္မတကယ်ကြကြစုံစမ်းစစ်ဆေးပြီးတော့ဒါပေါ်ထုတ်ရေးသားမယ်တာဝန်ချိန်တဲ့သူတွေကျွန်တော်ဖြစ်ကျပူပူရေးကြည့်ပါလေ
okay.
အဲ့တော့ပြောပြီဆိုလို့ရှိရင်တော့ကြိုက်တဲ့လူရှိတယ်မကြိုက်တဲ့လူရှိမှာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတီဟောက်စက္ကန့်30လောက်ပဲအချိန်ရပါလေနောက်ထပ်ကုသလေကိုကုတီဟောက်ဘယ်လိုများမြင်ပါလဲခင်ဗျာမြန်မာလူလူကြိုက်ဖြစ်ပါမလား
ကျွန်တော်တော့တော့ဟိုဒီဘက်ကတော့တိုင်ပင်ရပဲတော့တိုင်ပင်အခုချိန်မှာကောင်းပြီဗျာကောင်းပြီဆိုတော့ကျွန်တော်တို့ဒီ report လည်းထွက်တာအခါကျတော့ကျွန်တော်တို့ထိုင်ကြောင်းအဲ့ဒီမှာဝန်ခံတာလည်းရှိတော့နောက်နောက်တဲ့သူကမစ်ပြန်ပြီးတော့ပွဲမကြက်တော့ဘူးလို့ထင်တယ်အဲ့တော့သူပပနဲ့နဲ့ကြိုက်ဝင်နေတော့ကျွန်တော်ထင်တယ်အချိန်ပြေပါလိမ့်မယ်လို့ထင်တယ်အဓိကအချိန်ခါအခွင့်ပြုလို့ဒီဖြစ်တယ်ပဲအခုဒါမဲ့ကျွန်တော်တို့ကိုယ်စလဲအနေနဲ့ရတော့ကျွန်တော်ခင်ဗျအများကြီးလုံးလုံးနိုင်ပါလိမ့်မယ်လို့ထင်တယ
်။ဒီ
ကပါနဲ့မှုတဲ့ဒီအခုရတဲ့သဘောထားနဲ့တက်မယ်ဆိုသဘောထားကိုချိန်ပြီးတော့ကစားသွားနိုင်မှုပဲ၊ကိုက်ပြီးသွားနိုင်မှုပဲလို့ထင်တယ်။
ဟုတ်ကဲ့ကိုတီးရဆိုလိုတာက ICU ကိုနောက်ဆုံး report ကိုပြောဆိုလိုတဲ့သဘောရပါတယ်ခင်ဗျ။ကျွန်တော်တို့ daily life season အချိန်ဆီသွားလို့ပါ။အဓိကပေါင်းဆွေးနွေးပေးတဲ့ကွန်မျိုးမင်းနဲ့ကိုတီးဟာကျွန်တဲ့တော်ရရှိနေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ daily life season ဒီမှာကျွန်တော်ကပြီးပါ
ကိုသားညို့ပင်တိုင်းဆွေးနွေးကြတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုတော့အင်္ဂါနေ့နဲ့ဆွေးနွေးလေးညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်လို့လည်းဆွေးနွေးနိုင်ကြပါတယ်ခင်ဗျာ။အခုတော့သူယုံကြည်ရာအစီအစဉ်မှာ software engineer ဦးဇော်ဝင်းမောင်ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးပြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။အလုံးမဲ့မင်္ဂလာပါဗျာ။ကျွန်တော်မျှဝေခြင်းနဲ့အကြောင်းအရာကတော့အကြမ်းမှုန်းချောင်းပညာရေးကိုယုံကြည်တဲ့အစိတ်ပိုင်းဖြစ်ပါတယ်။ကျွန်တော်ဒီအခုလက်ရှိမှာ software engineer အနေနဲ့ရည်တည်နေပါတယ်။ယခင်ရှင်ဒီမှာကျွန်တော်တို့နေမှာပညာရေးမထောက်ကားတဲ့ level ဟိုတိတ်အမပေးတဲ့ level တခုဖြစ်တဲ့အတွက်ကျွန်တော်မိသားစုဒီတက္ကသိုလ်ကိုထားတာအလုံးကပြပြန်ရှုံထားကြတယ်။ကျွန်တော်မိသားနောက်ဆုံးမသွားပါဘူး။ကျွန်တော်ပညာရေးစုံစမ်းတိုင်အောင်ထီအောင်ကျွန်တော်မိသားထားခဲ့ပါတယ်။ဒီတက္ကသိုလ် engineer ဘာသာရပ်ပြီးအောင်ထားခဲ့တယ်ဒါကြောင့်ကျွန်တော်ဒီယခုချိန်မှာ engineer ဘာသာရေးအဖြစ်အတမူအရေးကြီးတယ်ဒီလိုပညာရေးကိုအားပေးတဲ့အတိုင်းအဝန်ဖြစ်လာပြီပါတယ်ကျွန်တော်တို့နေကျေဦးတော်ရှိနေမှာအဲ့ဒီဆက်ပညာရေးကိုအားပေးပါလို့ပြောဖို့ကျွန်တော်နေနဲ့မဖြစ်နိုင်ဘူးအဲ့လိုမဖြစ်နိုင်တဲ့အတွက်ကျွန်တော်စာကြည့်ကြိုက်ကိုကိုဒူကိုထား2012ခုနှစ်မှာတည်ဆောင်ခဲ့ပါတယ်ရှင်းနေမြောက်ရှိနေပါပြီ formal education non formal education အနေနဲ့ဆိုတော့ကျွန်တော်တို့နိုင်ငံရဲ့လူသားအရင်းအမြစ်တွေကိုပြန်လည်ဖွံ့ဖြိုးလာစေဖို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ရဲ့ယုံကြည်ကတော့ formal education ကိုလည်းယုံကြည်တယ် non formal education ကိုလည်းယုံကြည်တယ်။အခုချိန်မှာပြည်အရက်ဒီတက္ကသိုလ်သွားတဲ့လမ်းကြောင်းဒီနှစ်ထန်းနေအရင်ရှိရာဖြစ်တဲ့အတွက်တောင်တူလေသမားတောင်တူလေသမားတွေရဲ့ဒီဝင်ကြီးကတက္ကသိုလ်ကိုဆုံးခန်းတိုင်အောင်
မထားနိုင်တာဖြစ်တဲ့အတွက်ချစ်တဲ့အောင်ဆယ်တဲ့အောင်နေရနေပြီဆိုတော့အလောက်ကန်ခွင်လန်းတစ်ခုခဏနီးပြီးမှသာလျင်ဒီသားစုရဲ့ဝင်ငွေတစ်ဖက်တစ်လမ်းကနေပြီးဆိုတော့တိုးတက်မယ်။တယောက်ချင်းစီရဲ့ဝင်ငွေတိုးတက်တာဖြစ်တဲ့အတွက်တမိသားစုချင်းစီရဲ့ဝင်ငွေပိုပြီးတိုးတက်မယ်။ထို့ကြောင့်လေတမိသားစုချင်းစီကနေပြီးဆိုတော့ဒီလိုနဲ့တနိုင်ကန်လုံးတိရက်တိဒီဝင်ငွေအင်ကမ်းနေနဲ့ရက်တိနိုင်မယ်။အဲ့အဥ္စာကိုလုံးကြည့်တယ်။လူတိုင်းကအလုံးရှိရမယ်။အလိုအလိုရှိရမယ်ဆိုတော့တစ်ဖက်တစ်လမ်းမှာနိုင်ငံတော်အနေနဲ့လည်းဒီလိုလူငယ်ခွင့်ပြုရေးစင်တာတွေလက်ရှိလုပ်နေပါလေ။တိုင်းတိုင်းမှာဆိုရင်လူငယ်ခွင့်ပြုရေးစင်တာတွေပြီးခဲ့တဲ့2019ဒီဇင်ဘာလမှာချူခရိုင်ကအင်ရှင်ဖြစ်ကျင်းပတဲ့လူငယ်ဖိုရမ်အလူငယ်ပြည်ဆောင်ပွဲတွေလည်းလုပ်နေပါလေ။အဲ့လိုလူငယ်ပြည်ဆောင်ပွဲတွေမှာလည်းကျွန်တော်ဒီနေ့လည်းချင်းချင်းတောင်းခံကြောက်နေလေပူပေါင်းပါဝင်ပါလေ။ထို့ပြီးရေကျွန်တော်တို့တောင်းချီမှာလည်းဆက်ကြည့်ကြလို့တစ်ဆင့်ကျွန်တော်တို့လူငယ်ခွင့်ပြုရေးစင်တာအဖြစ်တွားဖို့အတွက်ကြိုးစားနေပါတယ်ဖောင်ဒေးရှင်းပြီးနေပါပြီအဲ့လိုစင်တာဒီကျွန်တော်တို့တပ်ဖွဲ့အသေးစားလေးတွေကျွန်တော်တင်စားချင်ပါတယ်အဲ့လိုတပ်ဖွဲ့အသေးစားလေးရနေပြီဆိုတော့ကွန်ပျူတာပညာနဲ့အင်္ဂလိပ်စာလမ်းဝိပါတရက်တွေသင်ကြားပေးမယ်လက်မှုပညာတွေသင်ပေးမယ်အမျိုးသမီးတွေဆိုရင်လည်းအင်းနဲ့လက်မှုပညာတွေသင်ကြားပေးပြီးဆိုတော့ကိုယ်ဘဝတွေကိုပြန်လည်မြင့်တင်တယ်တော့လူပြောက်ချင်းစီရဲ့ဘဝတွေကိုမြင့်တင်ပြီးဆိုတော့ဒီလေရရွာနေစပြီးဆိုတော့နိုင်ငံလုံးကျွန်တော်တို့လူသားအရင်းမြစ်ကိုတံမိုးထားရစီပြီးဆိုတော့ကိုယ်နိုင်ငံကိုတိထပူခုခုတိုးတက်လာစီဖို့တော့ရည်ရပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဗီယိုအင်ဘရိတ်ကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်အခုဗိုလ်ဒေဝနေ့မနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းတူမီတာ20 kHz 15.33 ညလိုင်းတူမီတာ25 kHz 11.83 ညလိုင်းတူမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီနေ့မနက်ဖြန်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ခင်ဗျာ
အမရဒွန်နယ်ထရမ့်ပေါ်တရားဆက်ဆူထားတာကိုတယ်လီဂရမ်မှာကြားနာစစ်ဆေးဖို့အင်္ဂါနေ့မှာစတင်လုပ်ဆောင်နေကြပါပြီ။သမရအာဏာကိုလွယ်သုံးစားလုပ်မှုလွတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်မှုဆိုတဲ့စွဲချက်တစ်ခုကိုသမရကကျူးလွန်ထားသလားဆိုတာကြားနာစစ်ဆေးဖို့စတင်လုပ်ဆောင်တာဖြစ်ပြီးဒါဟာအမေရိကန်သမိုင်းမှာ၃ကြိမ်မြောက်ပဲရှိသေးတဲ့ကြားနာစစ်ဆေးမှုဖြစ်ပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြီးသက်အစီအစဉ်မှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားဆက်ဆူဖို့နိုင်ငံတော်သမရကကော်မရှင်ရဲ့အစီအစဉ်အပြည့်အစုံကိုနောက်ဆက်တွဲတွေနဲ့အတူပြည်တော်စုရှိနေချုပ်ယုံကိုပေးပို့ပြီးဖြစ်တယ်လို့ဇန်နဝါရီလ27ရက်နေ့ဇွဲနဲ့နိုင်ငံတော်သမ္မတယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇဂိုင်းပြည်နယ်မှာဖြစ်ခဲ့တဲ့ပြည်တွင်းနဲ့ကန်ပြည်ပခါတွေအတွင်းပစ္စည်းဥစ္စာဖြစ်စီခံရတာဒါမှမဟုတ်လူရတာဒါမှမဟုတ်အကြမ်းသားတွေကကျူးလွန်ခဲ့တဲ့တခြားရာဇဝတ်မှုကြီးတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့ဖြစ်တယ်လို့သမ္မတယုံထုတ်ပြန်ချက်မှာပါရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့အငင်းပွားပွဲပြည်ဝင်ခွင့်ထိန်းချုပ်ကတ်သက်တဲ့အစီအစဉ်ရထပ်တိုးမဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့အင်ကာနီတို့ဇင်းတွေကိုကူကားပြီး Riders သတင်းကဖော်ပြပါတယ်။ဒါမှမဟုတ်ထပ်အစိုးရကပြည်ဝင်ဝင်ကတ်သက်နိုင်ငံများစီးမှာနောက်ထပ်9နိုင်ငံထပ်ထည့်ဖို့စီစဉ်နေတဲ့အကြောင်းအဲဒီနိုင်ငံတွေကတော့မြန်မာ၊ Belarus ၊ Eritrea ၊ Kyrgyzstan ၊ Nigeria ၊ Sudan နဲ့ Tanzania တို့ဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီဥနိုင်ငံလည်းပိုင်း Wuhan မြို့မှာပြန့်နှံ့ဖြစ်ပွားနေတဲ့ Virus ပိုးအသစ်တစ်မျိုးအမေရိကန်ပြည်ထောင်စုမှာပထမဆုံးကူးစက်ခံရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကအင်ကာနီမှာပြောပါတယ်ခင်ဗျာ။
ဘုရားဝင်မနက်ခင်းသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ကတော့ရမထွန်ပါဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်လေးကို Flight to Meter Second Flight to Meter Second နဲ့ Flight to Meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတက်ရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.